Welcome to the Voice of America in Burmese.
ဒီအောင်ကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ် January 6ရက်ကျော်တော်ရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို line to meter 1925 32နဲ့ line length meter 190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့လေကစ်ကိုတိုက်ပွဲအတွင်းဒရန်တော်တူလက်နက်ကြီးထိပ်သိမ်းဆုံးသွားတဲ့အပေါ်ယူနက်စကိုကပြစ်တင်ရှုံချလိုက်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အနေနဲ့မြန်မာပြည်ခီးစဉ်ဖြစ်ဖို့ Amnesty International အဖွဲ့ကတောင်းဆိုပါတယ်ကဇက်စတန်ကဆန္ဒပြပွဲဖြိုခွင်းမှုရုရှားဥဆောင်တဲ့မဟာမိတ်တပ်ကတပ်ဖွဲ့တွေဆစ်လွတ်လိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကိုဝင်းမြင့်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ခရီးပြည်နယ်ဒီမော့ဆိုနဲ့လွိုက်ခော်မြို့နယ်တွေဘက်မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
။ခဏတန်ကြားနေတဲ့တမနယ်လောက်ခုစိတ်ကြီးပဲ။မင်းသောအပြန်လန်ပုံစံမျိုးကြားတယ်အခုကျတော့ခဏအငယ်ဆန်နေစိတ်မကြားရတော့မကြားရတော့
ဒီမော့ဆိုဒေသခံတဦးပြောသွားတာဖြစ်ပါတယ်။ဒီအကြောင်းကိုမကြားခင်မှာနားဆင်ရမှာပါ။ဒါပြင်သခိုင်းတိုင်းကလေးနဲ့ချင်းပြည်နယ်ဖလန်းမြို့နယ်တွေဘက်မှာလည်းဒီမနက်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းတခါချင်းပြည်နယ်မတူပီမှာတိုက်ပွဲပြင်းထန်နေတဲ့အခြေအနေပါဝင်ရခိုင်ခြေစိုက်သတင်းဌာနတစ်ခုကိုစစ်ကောင်စီဘက်ကဘာကြောင့်တရားစွဲလိုက်တယ်လဲစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနဲ့မတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုဝင်းမင်းတို့ချင်ညာပေးမှာဖြစ်ပါတယ်ဗျာ
ကရင်ပြည်နယ်လေကစ်ကော်မြို့မှာဒီဇင်ဘာ25ရက်နေ့ကသတင်းတောက်ဆန်းဝင်းအောင်ခေါ်အေးဆိုင်ကေအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ် Audrey Azoulay ကပြစ်တင်ရှုံချလိုက်ပါတယ်။ဆန်းဝင်းအောင်ဟာလိကစ်ကော်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေအကြောင်းသတင်းယူရင်းမြန်မာစစ်တပ်ဘက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်တေဆုံသွားခဲ့တာလို့ UNESCO ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာကိုးကားဖော်ပြပါတယ်။ဆန်းဝင်းအောင်အသက်ခံရတဲ့ကိစ္စကိုဖြစ်တင်ရှုံချပါတယ်ဆန်းဝင်းအောင်ကိုသတင်းတောက်တွေဟာပြည်သူလူထုသတင်းတွေသိရှိနိုင်အောင်အသက်ဆုံးပြီးလောက်ကင်နေကြရတာပါသူတို့လုပ်နေတာတွေကိုအတိအမှပြုတ်ဖို့လိုအပ်တယ်လို့သူတို့ရဲ့ဘေးကင်းလုံခြုံမှုအတွက်လည်းအယက်သားတွေကိုတိုက်ခတ်ခြင်းမပြုရဆိုတဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေရအကာအကွယ်ပေးဖို့လိုပါတယ်လို့ Audrey Azoulay ကပြောပါတယ်ဆန်းဝင်းအောင်ဟာဒီဇင်ဘာလအတွင်းဒုတိယအကြိမ်မြောက်သေဆုံးသူဖြစ်တယ်လို့လည်းဖြစ်လို့သတင်းလွတ်လပ်ခွင့်အပါအဝင်သတင်းတော့တေဘေးကင်းလုံခြုံမှုနဲ့သူတို့ကိုတိုက်ခိုက်သူတွေကိုအပြစ်ပေးရေးယူရေးလှုပ်ဆောင်နေတဲ့ UNESCO အဖွဲ့ရဲ့ကြီးညာချက်မှာဖော်ပြပါတယ်လွန်ခဲ့တဲ့တနေ့ဒီပတ်လောက်ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဏာသိမ်းမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုကုလသမဂ္ဂအနေနဲ့ဆက်လက်စောင့်ကြည့်နေကြောင်းလဲ UNESCO ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အနေနဲ့မြမအရေးကိုကူညီခြင်းရင်မြန်မာခီးစဉ်ကိုဖျက်ပြီးလူခွင့်ပြဿနာအရင်ရှင်းသင့်တယ်လို့နိုင်ငံတကာလူငယ်ချက်နာခွင့်အဖွဲ့ AI ကဒီနေ့ပြောလိုက်ပါတယ်မြန်မာစစ်ကောင်းဆောင်ကိုပယ်ထားတဲ့အာဆီယံဘုံသဘောထားကနေခွဲထွက်ပြီးဝန်ကြီးချုပ်ဟွန်ဆန်အနေနဲ့လီလန်းမကျတဲ့တန်တမာရေးကိုသုံးဖို့လုပ်နေတာကြောင့်ကောင်းကျိုးထက်ဆိုးကျိုးဖြစ်စေလိမ့်မယ်လို့နိုင်ငံတကာလူငယ်ချက်နာခွင့်အဖွဲ့ဒေသဆိုင်ရာသုတေသနလုပ်ငန်းတူညွှန်ကြားမှုကဆိုပါတယ်ဟွန်ဆန်အနေနဲ့မြန်မာနိုင်ငံကိုမနှက်ဖြန်သွားဖို့ပြင်ထားတာကြောင့်အာဆီယံဆင်းရဲစီဝေးပွဲတွေကနေအပယ်ခံထားရတဲ့အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အတွက်အာဆီယံဘုံသဘောထားပေါ်အတိတ်ပဲနှစ်ခွဖြစ်သွားစေနိုင်တယ်လို့လူငယ်ချက်နာခွင့်အဖွဲ့တူညွှန်မှု MLN ဂေးကထောက်ပြလိုက်ပါတယ်။ဒါကြောင့်ဟွန်ဆန်အနေနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဓာတ်ပုံသာတွဲရိုက်ခံပြီးလက်တွေ့ဘာရလက်မှမရပဲပြန်လာရတာမျိုးထက်စာရင်တော့လူခွင့်ရဲ့ပြဿနာကိုသာပိုဦးစားပေးတဲ့လုပ်တင်တာပါလို့ AI တူညွှန်မှုဂေးကဆက်ရှင်းပြပါတယ်။ဒါအပြင်အာဆီယံဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားအနေနဲ့လှုပ်တင်တာကမနစ်အေပီလကချမှတ်ခဲ့တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုပြန်အားကောင်းအောင်ထောက်ပြပြီးအကြမ်းဖက်လူခွင့်ချုပ်ပေါက်မှုတွေကိုရပ်တန့်ပေးဖို့တောင်းဆိုရမှာပါလို့ AI တူညီမှုဂေးကထပ်ပြောခဲ့ပါတယ်။တစ်ချိန်တည်းမှာအာဆီယံအနေနဲ့မြန်မာပြည်ကိုအခုလိုတဖွဲ့တည်းမကင်တွယ်နိုင်တော့မယ့်အနေအထားတွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းမြန်မာပြည်ထနာကိုရေးပေါ်အဖြစ် ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပေးပြီးကမ္ဘာလုံးဆိုင်ရာလက်နက်ပိတ်ဆို့မှုချမှတ်သင့်ပြီလို့လည်း AI တွေ့ညမှုကေကတောင်းဆိုခဲ့ပါတယ်ခင
်ဗျာ။ကာဇက်စတန်နိုင်ငံကအစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းဒီကနေ့လူဒါဇင်နဲ့ချီတည်ဆုံးခဲ့ပြီးတဲ့နောက်ဆန္ဒပြမှုတွေကိုဖြိုခွင်းမှုအတွက်ရုရှားဥဆောင်တဲ့စီရေးမဟာမိတ်အုပ်စုကတပ်ဖွဲ့တွေ ခါဇက်စတန်ကိုဒီကနေ့ဆီလွတ်လိုက်ပါတယ်။လောင်စာဆီဆဲတွေတက်လာတာကိုရက်ဆက်ဆန္ဒပြရာကတဖြည်းဖြည်းကြီးထွားလာတာကြောင့်တချင်ကဆိုဗီယက်ပြည်ထောင်စုလက်အောက်မှာရှိခဲ့ပြီးနိုင်ငံရေးအရတည်ငြိမ်မှုအရှိဆုံးလို့ယူဆခဲ့ကြတဲ့ခါဇက်စတန်နိုင်ငံဟာဆယ်စုနှစ်တွေအတွင်းအကြီးမားဆုံးပဋိပက္ခတွေနဲ့ရင်ဆိုင်နေရတာပါ။ဖိအားပေးမှုတွေတိုးမြင့်ဖြစ်ပေါ်လာနေတာကြောင့်သူ့အဆိုအရနိုင်ငံသားကတင်နန်းတွေတက်ထားတဲ့အကြမ်းဖက်အဖွဲ့တွေကိုဖြိုခွင်းဖို့ခါဇက်စတန်သမရကသမရခါဆင်ဂျူမတ်တူယာတူကာယက်ကရုရှားဥဆောင်ပြီးအရင်ဆိုဗီယက်ပြည်ထောင်စုလက်အောက်ခံတခြားငါးနိုင်ငံပါဝင်တဲ့လုံခြုံရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ CSTO ကိုညှာတွင်းချင်းအကူအညီတောင်းခဲ့တာဖြစ်ပါတယ်။အဲဒီလိုတောင်းဆိုပြီးနိုင်ပိုင်းအတွင်းမှာပဲရုရှားနိုင်ငံကလေတီတပ်သားတွေအပါအဝင် CSTO အဖွဲ့ကတပ်ဖွဲ့တွေကာဇက်စတန်ကိုဆီလွတ်ခဲ့ပါတယ်။ကာဇက်စတန်နိုင်ငံအတွင်းကအခြေအနေတွေတည်ငြိမ်အောင်လှုပ်ဆောင်ပေးဖို့အချိန်အကန့်အသတ်နဲ့ထားရှိသွားဖို့သူတို့လုံခြုံရေးအဖွဲ့တွေကိုဆီလွတ်ခဲ့ကြောင်း CSTO ကကြေညာချက်ထုတ်ပြန်ခဲ့ပေမဲ့တိုက်ရင်အားဘလောက်ဆီလွတ်ခဲ့တယ်ဆိုတာကိုတော့ထည့်သွင်းဖော်ပြထားခြင်းမရှိပါဘူး။ဒီချိန်ထဲမှာပဲခါဇက်စတန်ကိုအဲ့ဒီလိုရုရှားလေဒီတပ်တွေအပါအဝင်တပ်ဖွဲ့တွေဆီလွတ်လိုက်တာကြောင့်ကာဇက်စတန်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုရုရှားအနေနဲ့လေးစားသမှုပြုဖို့ EU ဥရောပသမဂ္ဂကဒီကနေ့တောင်းဆိုလိုက်ပါတယ်ခင်ဗျာ
။ရုပ်ကိုရီးယားမစ်ဆိုင်းတုံးပြစ်လွတ်ခဲ့မှုပေါ်အမျှော်မြင်ရှိစွာနဲ့ရေရှည်ထွက်ပါကြီးလုံးတင်တယ်လို့ပါဝင်ပတ်သက်နေတဲ့နိုင်ငံတွေကိုတရုတ်ဘက်ကတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးကပြောခွင့်ရကမြောက်ကိုရီးယားအနေနဲ့အသံထက်5000တောင်မြန်တဲ့ဒုံမနေ့ကပဲပြစ်လွတ်လိုက်တင်တဲ့ပေါ်မြောက်ကိုရီးယားရေပတ်သက်နေတဲ့နိုင်ငံတွေအနေနဲ့အခုလိုသဘောထားပြီးဝိုင်းလုပ်ပေးကြဖို့မျှော်လင့်ကြအောင်ဒီနေ့ပဲပြောလိုက်တာပါတရုတ်နိုင်ငံရဲ့ဝန်ကြီးတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ11 Bank က
我們注意到有關的報道以及近期朝鮮半島形勢各方面的動向
ကိုရီးယားကျွန်းဆွေအခြေအနေနဲ့ပတ်သက်ပြီးသက်ဆိုင်ရာသတင်းတွေနဲ့မကြာခင်ကဖြစ်ခဲ့တာတွေပေါ်ဗတ်ပေါင်းစုံကနေမှတ်တမ်းတင်ထားပါတယ်ပါဝင်ပတ်သက်တဲ့နိုင်ငံတွေအားလုံးအနေနဲ့လည်းကိုရီးယားကျွန်းဆွယ်ငြိမ်းချမ်းတည်ငြိမ်မှုအခြေအနေတစ်ခုလုံးပေါ်အလေးထားပြီးအမျှော်မြင်ရှိစွာနဲ့ရေရှည်ထက်ထွက်လှုပ်ဆောင်ဖို့ဆွေးနွေးတိုင်ပင်ညှိနှိုင်းမှုလမ်းကြောင်းပေါ်အမှန်ဆက်လက်ရပ်တည်ပူးပေါင်းဆောင်ရွက်ကြဖို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါဒါအပြင်ကိုရီးယားကျွန်းဆွယ်ထဲမှာနိုင်ငံရေးအဖြစ်ရှာနိုင်ဖို့အခုလိုနိုင်ငံတွေပူးပေါင်းဆောင်ရွက်နိုင်ရင်မျှော်လင့်ထားတယ်လို့လည်းအခုပုံမှန်သတင်းစာရှင်းလင်းပွဲမှာသူကထည့်ပြောခဲ့ပါတယ်တစ်ချိန်တည်းမှာမြောက်ကိုရီးယားရဲ့မနေ့ပေါ်တူနီကစံသက်လွှတ်တင်လိုက်တဲ့ဒီဒုံးတွေဟာပြစ်မှတ်ကိုအောင်မြင်စွာထိမှန်ခဲ့တယ်လို့လည်းမြောက်ကိုရီးယားဆရာသတင်းဌာန KCNA ကကြေညာခဲ့ပါတယ်ခင
်ဗျာ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11603ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ယူအမေရိကန်အတန်းကနေဂျာတာပတိနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အမေရိကန်ပြည်ထောင်စုမှာသမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကမနစ်ဇန်နဝါရီလ6ရက်နေ့ကလွတ်တော်အဆောက်အဦကိုဝေရောက်စီးနင်းခဲ့တဲ့နှစ်ပတ်လည်နေ့မှာအဲ့လိုစီးနင်းခဲ့တဲ့တုံးလုံးအားတင့်စရာဖြစ်ရရဲ့ရိုက်ခတ်မှုအကြောင်းကိုသမ္မတဂျိုးဘိုင်ဒန်ကအခုအတန်လွတ်နေတဲ့အချိန်မှာပဲလွတ်တော်မှာမိန့်ခွန်းပြောကြားနေပါတယ်။ဒီဖြစ်ရမှာသမရဟောင်းဒေါ်နယ်ထရမ့်အနေနဲ့အဓိကတာဝန်ရှိတယ်ဆိုတာကိုသမရကထည့်သွင်းပြောဆိုနေပါတယ်။လွတ်တော်စာအုပ်မှာဖြစ်ပျက်ခဲ့တာတွေရဲ့ထူးခြားမှုအားလုံးမြင်တွေ့ခဲ့ကြရတဲ့အကြမ်းဖက်ရုံးရင်းဆန်ခန့်ဖြစ်မှုတွေအတွက်သမရထရမ့်တပူတဲမှာတာဝန်ရှိတယ်ဆိုတာကိုသမရဂျိုးဘိုင်ဒန်ကပြောလိမ့်မယ်ဆိုတဲ့အကြောင်းကိုလည်းအင်ဗျူတော်ပြောခွင့်ရဂျန်ဆာကီကသတင်းတောက်တွေကိုမနေ့ကပြောကြားခဲ့ပြီးပါပြီ။ဒါအပြင်အမေရိကန်ပြည်သူတွေသူ့ကိုထောက်ခံသူတွေအပေါ်သမရဟောင်းရဲ့လိန်ညာပြောဆိုမှုတွေကိုအပြင်းထန်တုံ့ပြန်ခြေပမှာဖြစ်တယ်လို့လွတ်တော်ကိုစီးနင်းမှုမှာပါဝင်တဲ့အခမ်းကဏ္ဍကိုအာရုံလွှဲဖို့ကြိုးစားနေတာတွေကိုလည်းသမရဂျိုးဘိုင်ဒန်ကချပြလိမ့်မယ်လို့ဂျန်ဆက်ကီကပြောပါတယ်။သမရဂျိုးဘိုင်ဒန်နဲ့အတူဒုသမရကမလာဟာရစ်လည်းမင်ကွန်းပြောကြားခဲ့ပါတယ်။မင်ကွန်းထဲမှာဒေါ်နယ်ထရမ့်ကိုနာမည်တက်ပြီးပြောမလားဆိုတဲ့သတင်းတောက်တွေမိတာကိုတော့ဂျန်ဆက်ကီကတိတိကျကျမဖြေခဲ့ပါဘူး။ဒီတော့တွင်ပြီးခဲ့တဲ့နှစ်ကလွတ်တော်ကိုဝင်ရောက်စီးနင်းခဲ့တဲ့အထူးကိုမှပါဝင်ခဲ့သူဥပဒေချိုးဖောက်သူတွေကိုဘယ်အဆင့်ပဲကျူးလွန်လွန်အားလုံးကိုအရေးယူသွားမယ့်အကြောင်းအမေရိကန်ရှေ့နေချုပ်မက်ဂါလန်ကမနေ့ကအခိုင်အမာပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ကမ္ဘာတစ်ဝန်းကိုဗစ် -19 ကူးစက်မှုတွေပိုပြီးတိုးလာနေတာနဲ့အမျှအစ္စရေးနိုင်ငံမှာတော့သရုပ်ထမြောက်ကိုဗစ်အဖြစ်ကာကွယ်ဆေးစထိုးနေပါပြီအရင်ကာကွယ်ဆေးထိုးတဲ့ကြားကကိုဗစ်မျိုးကွဲတွေအစ္စရေးမှာအိုမီခရွန်ကူးစက်မှုတွေမြန်လာနေတာကိုသမရအိုက်ဆက်ဟဇော့ကသတိပေးလိုက်ပြီးကာကွယ်ထိန်းချုပ်ဖို့တခုတည်းသောနည်းလမ်းကလူတိုင်းကာကွယ်ဆေးအမြန်ဆုံးထုတ်ပါလို့ဆက်ပြောခဲ့ပါတယ်။စင်ကာပူနိုင်ငံမှာလည်းအိုမီခရွန်မျိုးကွဲကူးစက်မှုနှုန်းကအရင်ဒယ်လ်တာမျိုးကွဲထက်အများကြီးပိုမြန်နေတာကြောင့်သိပ်မချခင်မှာလူတိုင်းအားဖြင့်ကာကွယ်ဆေးထုတ်ဖို့နဲ့အခုလိုထုတ်ပြီးမှသာကာကွယ်ဆေးအပြည့်ထုတ်ပြီးသူတို့သတ်မှတ်နေကြောင်းကိုဗစ်တိုက်ဖျက်ရေးအဖွဲ့ကပြောလိုက်ပါတယ်။ ဖရိုင်လာဆလီယန်နေကစပြီးအသက်18နှစ်နဲ့အထက်ရှိသူတိုင်းစင်ကာပူမှာနောက်ဆုံးကာကွယ်ဆေးထိုးပြီးရပ်ပေါင်း290အဖြစ်6လမကျော်ခင်ဒီအဖြစ်ကာကွယ်ဆေးကိုထိုးရမှာပါမြန်မာအိန္ဒိယချင်းထိုင်းနိုင်ငံမှာလည်းအိုမီခရွန်ကူးစက်မှုတွေတိုးလာနေတာကြောင့် COVID အနေနဲ့သတိပေးချက်ဒီနေ့ပဲအဆင့်တိုးသတ်မှတ်လိုက်ပါတယ်ထိုင်းနိုင်ငံမှာဒီနေ့တရက်ထက်ကူးစက်သူ6000နီးပါးရှိပြီးဒီရင်ပထမနေ့ကထက်48000ခန့်ပိုများလာကဇန်နဝါရီတရက်နေ့ကထက်စာရင်တော့နှစ်ဆတိုးလာနေတာပါခင်ဗျ
ဆာဗီယာနိုင်ငံကကမ္ဘာနံပါတ်1တင်းနစ်ကစားသမားနိုဗက်ဂျိုကိုဗစ်ချာဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကိုရောက်ပြီးကမှ COVID-19 ရောဂါဆိုင်ရာသက်သေအထောက်အထားမပြည့်စုံမှုဆိုပြီးသူ့ကိုထုတ်ပေးထားတဲ့ပြည်ဝင်ခွင့်ကိုဩစတြေးလျအာဏာပိုင်တွေကပြန်လည်ရုပ်သိမ်းလိုက်ပါတယ
် Our rules and there are no special cases rules are rules it's what I said to you yesterday.That's the policy of the government.
ဥပဒေကဥပဒေပါပဲ။အထူးအခွင့်အရေးဆိုတာမရှိပါဘူး။မနေ့ကကျွန်တော်ပြောထားသလိုပါပဲ။ဒါဟာကျွန်တော်တို့အစိုးရရဲ့ policy ဖြစ်တယ်လို့ကာယောဂါဆိုင်ရာကျွန်တော်တို့အစိုးရရဲ့တင်းကျပ်တဲ့နေဆက်လုံခြုံရေးဆိုင်ရာဥပဒေပါ။ဒါကြောင့်ဩစတြေးလျဟာတကမ္ဘာလုံးမှာ COVID နဲ့ပတ်သက်လို့သေဆုံးမှုအနည်းဆုံးနိုင်ငံတစ်ခုဖြစ်နေတာပါလို့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကဂျိုကိုဗစ်ကိုပြည်ဝင်ခွင့်မပေးရခြင်းနဲ့ပတ်သက်လို့ပြောကြားသွားတာဖြစ်ပါတယ်ဂျိုကိုဗစ်ဟာသူအရင်က6ချိန်အနိုင်ရခဲ့ပြီးတဲ့ Australia Open Tennis ပြိုင်ပွဲမှာဝင်ရောက်ယှဉ်ပြိုင်ဖို့ Melbourne မြို့ကိုဗိုလ်ထုနေကရောက်ရှိလာခဲ့တာဖြစ်ပါတယ် Victoria ပြည်နယ်အစိုးရကသတ်မှတ်ထားတဲ့တင်းကျပ်တဲ့ COVID-19 ရောဂါဆိုင်ရာစစ်ဆေးချက်တွေကင်းလွတ်ခွင့်ရှောက်ထားခဲ့ပြီးကြိုတင်ခွင့်ပြုချက်ရခဲ့ပါတယ်ဒါပေမဲ့လည်းသူဟာ Australia နိုင်ငံကိုရောက်လာဖို့လိုအပ်တဲ့တက်တဲ့အထောက်အထားပြနိုင်ခြင်းမရှိခဲ့ဘူးဆိုပြီးပြည်ဝင်ခွင့်ကိုရုတ်သိမ်းလိုက်တဲ့အကြောင်း Australia နယ်ကြားဆောင်ကြည့်အဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဂျိုကိုဗစ်နဲ့သူ့ရဲ့အဖွဲ့ဝင်တွေဟာကျမရေးရလိုအပ်တဲ့စစ်ဆေးမှုတွေကင်းလွတ်ခွင့်လျှောက်ထားရမှာပြည်ဝင်ခွင့်ပုံစံမှာပြီးလျှောက်ထားခဲ့ကြတဲ့အကြောင်းဩစတြေးလျသတင်းဌာနတွေမှာဖော်ပြကြပါတယ်ခင်ဗျာ
ကမ္ဘာပေါ်မှာအကောင်းဆုံးသချင်းဂီတာဆု Grammy ပွဲကိုကိုဗစ်မျိုးကွက်သစ် Omicron ကြောင့်ရွှေ့ဆိုင်လိုက်ရပါပြီနှစ်စဉ် American နိုင်ငံ Los Angeles မြို့မှာကျင်းပတဲ့ဒီ Grammy ဆုပွဲကိုဒီနေ့မှာတော့ Omicron ဗီဇမျိုးကွက်သစ်ကူးစက်မှုတွေကြောင့်အကန့်အသတ်မရှိရွှေ့ဆိုင်လိုက်ရတယ်လို့ CBS Recording Academy ကမနေ့ကကြေညာလိုက်ပါတယ်။အကောင်းဆုံး Album ဆုသချင်းဆုနဲ့တီးရင်းနဲ့ဂီတပညာရှင်ဆုတွေပါတဲ့ဒီ Grammy ဆုပွဲဟာအနုပညာရှင်များပြားတက်ရောက်ပြီးဆုပွဲနဲ့ဖြော်ပြရေးတွေကိုလည်းရုပ်မြင်သံကြားကနေတဆင့်ကဘာအရက်ကတန်းနဲ့ချီတဲ့ပရိသတ်တွေကြည့်ရှုလို့ရှိပါတယ်။ဒီနှစ်ပွဲမှာ American ဆိုတော့ဂီတပညာရှင် John Baptiste ကဆု၁၁ဆုအတွက်စကားတင်အဆိုပြုခံရပြီး Disney သရုပ်ဆောင်တီးရည်သူ Olivia Rodrigo ကအကောင်းဆုံးဂီတပညာရှင်သချင်းတဲ့ album တွေအတွက်စကားတင်ရွေးထားတဲ့စင်းနဲ့မှာပါဝင်ပါတယ်ခင်ဗျာ The Voice of
America The Voice နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ကြားပြည်နယ်ဘက်ကတိုက်ပွဲသတင်းနဲ့စကြပါတယ်ကြားပြည်နယ်ဒီမော့ဆူမြို့နယ်နဲ့လိုက်ခေါ်မြို့နယ်ထဲမှာဒီနေ့ဇန်နဝါရီ6ရက်နေ့မှာလဲစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီမော့ဆူမြို့နယ်ဒေါ်ပိုးစီကျေးရွာဘက်မှာဆိုရင်ညနေပိုင်းအထိလက်နက်ကြီးပစ်ခတ်တံတွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်လိုက်ခေါ်မြို့နယ်ထဲမှာလဲစစ်တပ်ဘက်ကအင်အားဖြည့်နေပါတယ်ကြားပြည်နယ်ဘက်ကတိုက်ပွဲအခြေအနေကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
2022ခုနှစ်ဒီဇင်ဘာလ31ရက်နေ့ကနေ2022ခုနှစ်ဇန်နဝါရီလ3ရက်နေ့အထိတိုက်ပွဲတွေရက်ဆက်ပြင်းထန်ခဲ့တဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာဒီကနေ့ဇန်နဝါရီလ6ရက်နေ့မှာတော့6မိုင်ဒေါ်ပိုးစီကျေးရွာအနီးမှာတိုက်ပွဲတွေဖြစ်နေပါဗျ။မနက်ပိုင်းကနေညနေပိုင်းအထိလက်နက်ကြီးနဲ့ပစ်ခတ်တံတွေကြားနေရတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
ကနတန်ချာနေတဲ့တမနယ်လောက်ခုစိတ်ကြည့်ပဲမနေ့တော့အပြန်လန်ပုံစံမျိုးချားတယ်ခုကတော့နိုင်အငယ်တန်နေစိတ်မချရတော့အမချရတော့အစည်းတန်နေပဲချားတယ်အဲ့ဒါဒုက္ခစီ6မိုင်စပိုင်းပဲအဒီတစားထဲမှာဆိုရင်တော့နေ့တိုင်းပဲနေ့တိုင်းလိုလိုပဲအဆိုင်မဟုတ်ရမှာခဏလေးချင်းတဲ့တိုက်ပွဲလိုအဲ့လိုမျိုးပေါ့ဒီနေ့ကတော့နည်းနည်းချားတယ်ပေါ့ခုချင်းစီနည်းနည်းချီတာတစ်ချက်တစ်ချက်ချားနေရတော့ပဲ
တိုက်ပွဲအတွင်းဒေါ်ပိုးစီကျေးရွာမှာနေရင်တချို့မီးရှို့ဖျက်ဆီးခံရတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ VOA ကအတည်ပြုလို့မရသေးပါဘူးပြည်သူ့ကာကွယ်ရေး PDF အဖွဲ့ဘက်ကတော့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်တဲ့အကြောင်းအတည်ပြုပြောဆိုပေမဲ့အခြေအနေအသေးစိတ်ကိုမသိရသေးဘူးလို့ဒီမော့ဆို PDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
အဲ့ကတော့ဟို6မိုင်မှာဖြစ်တယ်ဒီမော့ဆိုမှာတော့မဖြစ်ဘူးခင်ဗျဒီမော့ဆိုမြင့်နေ6မိုင်မှာဖြစ်တယ်ကြာမနေ့ရှိနေခွဲချင်ဖ ဖြစ်တယ်ဗောနော်။အော်ကျွန်တော်တို့ခက်တဲ့အသေးစိတ်တော့မပြောပြနိုင်ဖြစ်နေတယ်နော်။ဒီနောက်ပိုင်းမှာကတော့ဒီတက်အားအလုံးရင်းနဲ့တို့ကအဲ့ငါဖြစ်ပင်ထားတော့ရှိတယ်အချိန်မီတော့ဖတ်ဖြစ်နိုင်တော့လည်းတိုက်ကြောကတော့တို့ကဒီသူရှိစင်နေတော့ကျွန်တော်တို့ခက်ကလည်းအချိန်မီဖတ်ဖြစ်နိုင်တော့အချိန်မီရှိရတယ်ခင်ဗျာ။
ဒီမော့ဆိုးနယ်ထဲမှာလိုပဲလွိုက်ကော်မြို့ထဲမှာလည်းစစ်တပ်ဘက်ကအင်အားအမြောက်များနဲ့စစ်ကြောင်းထိုးလာတာကြောင့်ကယန်းတာယာကျေးရွာအနီးမှာကယင်းဤအမျိုးသားကာကွယ်ရေး KNDF ကတရင်နှစ်တရင်သုံးနဲ့ PDF ပူးပေါင်းတပ်ဖွဲ့တို့ဒီကနေ့မနက်ပိုင်းကခြုံခိုးတိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ကယားပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေတာလနဲ့ချီကြမြင့်နေပြီးပြစ်ခတ်တိုက်ခိုက်မှုတွေမရှိရင်တော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရွာတွေရှိတဲ့ဘက်ကိုလှမ်းလှမ်းပြီးတော့ပစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါကြောင့်ဘေးလွတ်ရာကိုထွက်ပြေးခိုလုံနေကြရသူတွေနေရက်ကိုမပြန်ရဲချသေးပါဘူး။စစ်ပြေးဒုက္ခတွေဖြစ်နေတာအချိန်ကြာလာတာနဲ့အမျှစာနယ်ိတ်ခါအခက်အခဲတွေစေဝါလိုအပ်ချက်တွေအတော်များလာတယ်လို့ဒီမော့ဆို PDF ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်။စစ်ဆောင်ကတော့အခက်အခဲတော့အများကြီးရှိတော့ဘူး။ခုကာလဆိုတော့ဒီလိုလည်းအင်ကြံလို့မရဘူးနော်။အစားတော့ကကြောင်းလည်းဟိုအများကြီးအခက်အခဲရှိတယ်။စေဝါကစားဖို့နော်။အများဖြစ်လို့ကစေဝါပါပဲ။ဒီကနေ့ဒီရိတ်ခါတချို့ရဆက်ခဲနေတဲ့အိမ်ဆိုလို့ရှိတယ်ဗျာ။ဒါပေမဲ့ကျွန်တော်တို့ကတော့စားနေတဲ့လောက်တော့ရဆက်ခဲနေရတာဆိုတော့ဒီချုပ်ရဲ့ချိတ်ချက်ပြီးမှရတဲ့အမှုရှင်ကျွန်တော်တို့ကြားပြီးတော့မှဖွင့်ပြတာရှိတယ
်။စစ်ကောင်စီတပ်နဲ့ပြည်သူကာကွယ်ရေးတပ်တွေစီရေးပဋိပက္ခဖြစ်နေတဲ့ကယားပြည်နယ်ထဲမှာစစ်တပ်ဘက်ကအင်အားတွေတိုးချဲ့ဖြန့်ချနေပါတယ်။ဒီဇင်ဘာလ31ရက်နေ့ဒီမော့ဆိုမြို့နယ်တွင်တိုက်ပွဲတုန်းကတော့လေကြောင်းကနေပါစစ်ကောင်စီတပ်တွေဘက်ကပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ရှင်။
ပစုံမပြောပြသွားတာဖြစ်ပါတယ်ချင်းပြည်နယ်မတူပြည်ဘက်ကတိုက်ပွဲသတင်းကိုမပြောခင်မှာစကိုင်းတိုင်းကလေးနဲ့ချင်းပြည်နယ်ဖလန်းဘက်ကတိုက်ပွဲသတင်းကိုအရင်ပြောပြခြင်းပါတယ်စကိုင်းတိုင်းကလေးမြို့တောင်ပိုင်းနဲ့ချင်းပြည်နယ်ဖလန်းမြို့နယ်အဆက်မှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားဒီနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်ကလေးတောင်ပိုင်းကတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားတိုက်ခိုက်ခဲ့ကြတာပါတိုက်ပွဲဖြစ်နေတဲ့ရွာဘက်ကိုကလေးမြို့ကနေစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။သခိုင်းတိုင်းနဲ့ချင်းပြည်နယ်အစပ်ကတိုက်ပွဲအခြေအနေကြောင်းရန်ကုန်ကလာခဲ့တဲ့သတင်းကိုကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။သခိုင်းတိုင်းတဲကကလေးမြို့တောင်ပိုင်းနဲ့ချင်းပြည်နယ်ဖလန်းမြို့နယ်ဆက်မွေစောဆိုတဲ့ရွာဘက်မှာဒေသခံပူပေါင်းကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတို့ဒီနေ့ဇန်နဝါရီ6ရက်မနေ့ပိုင်းကတိုက်ပွဲတွေဖြစ်ခဲ့တာပါ။ကလေးမြို့တောင်ပိုင်းကနေတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုဒေသခံပူပေါင်းကာကွယ်တပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။တိုက်ပွဲဖြစ်တာနဲ့ပတ်သက်လို့ကလေး PDF ကတာဝန်ရှိသူတူကအခုလိုပြောပါတယ်
။ဗမွန်ချောင်းနဲ့ဖလန်းမြို့နယ်ရဲ့ဝေဘူလာမြို့ပေါ့နော်ဒီကြားထဲကဒီတောင်ကျောတွေထဲကနေမှာသူတို့ဒီတောင်ကျောတွေတစ်ချောက်ကနေသူတို့တက်လာတဲ့အခါမှာနေမနေ့မှာတော့ဒီထိတွေ့တိုက်ပွဲဖြစ်ပြီးတော့မှတိုက်ပွဲတော်တော်ပြင်းထန်နေပါတယ်ဗျ။ဒီတစ်ချိန်တည်းမှာပဲဒီကလေးနီးပညာတက္ကသိုလ်ဘက်ကနေလည်းဒီဘက်တိုက်ပွဲဖြစ်ပွားနေတဲ့နေရာဘက်ကိုလက်နေကြီးနဲ့လမ်းထုနေတဲ့တပါဒီပူပေါင်းတပ်တွေဘက်ကနေပြီးတော့မှရုတ်တရက်ကြပြတ်တိုက်ခိုက်လိုက်တာမှာတော့ဒီစစ်ကောင်စီတပ်တွေဘက်က5ဦးလောက်သေဆုံးတယ်လို့သိရပါတယ်ဗျ။အခုချိန်ထိတော့ပူပေါင်းတပ်တွေဘက်ကနေထိခိုက်အကြဆုံးကျော်မရှိသေးပါဘူးဗျ
။ဒီအသေးဆုံးသတင်းကိုတော့ VOA ကတိကျအတိမပြုနိုင်သေးပါဘူး။စကိုင်းတိုင်းကလေးမြို့တောင်ပိုင်းနှချောင်းကျေးရွာကနေဝေဘူလာမြို့ဘက်ကိုအင်အားအလုံးအရင်းနဲ့ဒီနေ့မနေ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုစုမီ PDF ကလေး PDF ချင်းမျိုးသားကာကွယ်ရေးအဖွဲ့ CNDF Ranger ကလေးကာကွယ်ရေးအဖွဲ့ PKDF နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကလေးပူပေါင်းတပ်ဖွဲ့တွေကပူပေါင်းတိုက်ခိုက်နေတယ်လို့ကလေး PDF ကထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်လို့ CNDF ကာကွယ်ရေးအဖွဲ့ဝင်တူကလည်းအခုလိုပြောပါတယ်
။ဒီမနေ့ကကျွန်တော်ကလည်း9နာရီကျော်နေစာချစ်တည်ကြ။တိုက်ပွဲတော့တနားရီခွဲလောက်ကြာသွားပြီ။ဖလန်းမြင့်နေတဲ့ကလေးနေဆက်တဝိုက်မှာပေါ့နော်။ကျွတ်မော်လဇောလို့ခေါ်တယ်ဗောနမီဇောမှာကျွန်တော်ဖြစ်တာပြတော့ဦးကနေကျတော့3မိုင်လောက်ပြီးတယ်ပေါ့ကျွန်တော်သိစီချီတော့မတီးရသေးရ
တိုက်ပွဲဖြစ်နေတဲ့ဝေဘူလာကျွရဘကိုကလေးမျိုးကနေစစ်ကောင်စီတက်တွေလက်နဲ့ကြည်တွေနဲ့လည်းပြစ်ခတ်နေတယ်လို့ကလေးမျိုးကန်သူကလည်းအခုလိုပြောပါတယ
်မနေ့ပိုင်းကတော့တိုက်ပွဲဖြစ်တယ်ကြာအချောင်းနဲ့ဒီဖလန်းသွားတဲ့ဘက်ပေါ့ဝေဘူလာဘက်မှာဒီကတော့ GPC ကျောင်းကနေလင်းနေကြည့်နေလဲလန်းလန်းပြစ်တယ်နောက်ကနေ
စစ်ကောင်စီတက်တွေဟာကလေးကံကောကနေချင်းပြည်နယ်ကိုအဓိကဆက်သွယ်ထားတဲ့လမ်းပိုင်းတစ်ခုဖြစ်တဲ့နှချောင်းချောင်းဝပူလာဖလန်းလိုင်းမန်းကိုနေမီစုမှုမှုရနိုင်အောင်တိုက်ရင်ရတွေဖြန့်ချနေပုံရတယ်လို့ပြောပါတယ်ဒေသခံကာကွယ်ပူပေါင်းတပ်ဖွဲ့တွေရှိနိုင်တယ်လို့ယူဆနေတဲ့နေရာတွေပေါ်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်အဲ့ဒီဒေသကရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းဒေသခံတူကအခုလိုပြောပါတယ်
ดูว่าซีเอ็นเนี่ยบ่ล่ะอ่าซีเอ็นเนี่ยตัวเราปีเดียวชื่อโหล่ะดูว่าอันเนี่ยอะไรโหเล็กขนาดโหอ่าตัวตองชินเนี่ยแหละดิเป็นกันเนี่ยตัวนี้ตรงนี้ถูกแต่ตัวดูว่าไอ้มาเล็กขนาดนี้ดูโหเสอาณาชนโตแลเนี่ยดูนี่ผิดเสือกูมาดูว่าอันนี้ตัวเมียเอ้ยตัวเมียจองดูสิทูล่ะผิดเนี่ยดูว่าช่องนี้เนี่ยล่ะโหล่ะช่องนี้เนี่ยไอ้หว่าก็เลยโกงช่องนี้อ่ะดิอ่ะพี่โหลูเนี่ยสิโหล
အဲဒီလိုဘယ်လိုမျိုးလဲဆိုတော့အဲဒီလူရှိတဲ့အင်ဂျင်နီယာရှိလို့ရှိရင်အဲဒီဟိုမရှိတဲ့လူရှိတဲ့အင်ဂျင်နီယာရှိလို့ရှိရင်အဲဒီဟိုမရှိတဲ့လူရှိတဲ့အင်ဂျင်နီယာပစ္စည်းတွေတည်တယ်စကားဆိုစကားဆန်းဆန်းအကုန်တည်ရပြီးတော့အဲ့ဒါမျိုးလုပ်နေတယ်ဒီလိုရှိတာကခလေးမျိုးတောင်ပိုင်း2000ကျော်ကမှပြီးခဲ့တဲ့ဒီဇင်ဘာ20ရက်ကစစ်ကောင်စီတပ်တွေနဲ့ဒေသခံပူးပေါင်းကာကွယ်တပ် တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာပါဒေသခံပူပေါင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့တိုက်ပွဲတွေပိုကျဉ်ထန်လာနိုင်တဲ့အတွက်ခလေးကံကောလမ်းဘက်ကိုအသွားလာမပြုတ်လို့ဖို့တတိပေးထားတာလည်းရှိပါတယ်ခင်ဗ
ျကိုဝင်းမင်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့ချင်းပြည်နယ်မတူပီဘက်ကတိုက်ပွဲအခြေအနေကိုဆက်ပြီးတော့ကြည့်အောင်ပါချင်းပြည်နယ်မတူပီမြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေးဖွဲ့တွေကြားဒီကနေ့ဇန်နဝါရီ6ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မနက်ပိုင်းကနေညနေပိုင်းအထိတိုက်ပွဲပြင်းထန်ခဲ့တဲ့မတူပီဘက်စီးရင်နောက်ဆုံးအခြေအနေကိုရန်ကုန်ကပြပလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ချင်းပြည်နယ်ကမတူပီမြို့နယ်ဘက်မှာဒီကနေ့လည်းတိုက်ပွဲတွေပြင်းထန်ခဲ့တာပါမတူပီဟာခလမ်းမကြီးဘေးမှာစစ်ကောင်စီတပ်တွေဘက်ကချင်းဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေပေါ်ထိုးစစ်ဆင်တိုက်ခိုက်နေတာမှာမနေ့ပိုင်းကနေညနေ 9:00 လောက်ရောက်တဲ့အထိတိုက်ပွဲတွေဖြစ်ခဲ့တယ်လို့မတူပီ CDS ကြံကြားရေးတာဝန်ရှိသူတူကပြောပါတယ်
။အခုလိုလည်းပဲကျွန်တော်တို့ဒီမနေ့9:00ပေါ့နော်ကျွန်တော်တို့မတူပီဟာခါလာမှာရှိတဲ့ CDS ဆိုတဲ့နေရာကိုစက်ကစက်ကအင်အားလုံးကြီးနဲ့ထိုးစစ်ဆင်လာတော့ဘယ်လိုလုပ်ဆက်ပြည့်တောက်ဆောင်ပြည့်ထန်နေတယ်ပေါ့နော်အခုဒီဟာခါလာပြည်လုံးကြီးရနာပေါ့နော်အဲ့ကြမှာပေါ့ဒီလက်ဖက်ပြည့်ဆက်ချဆုံးတဲ့ဆေးတွေကကျွန်တော်ဘယ်လိုလုပ်ဆက်မတူပီစင်ရ
။ဇန်နဝါရီလ4ရက်နေ့ကလည်းမတူပီပလောဝလမ်းပေါ်မှာရှိတဲ့နေရာတစ်ခုနဲ့မတူပီဟာခလမ်းမော်ကဖနိုင်နဲ့ငလိုင်ရွာနေရွာကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်
။ဒီနေ့ကတော့ကျွန်တော်တို့ဒီမတူပီဘဝဆက်မှာရှိရတာနဲ့ဒီမတူပီဟာခလမ်းမော်အဲ့ဒီနေရာမှာဖြစ်တဲ့ဟာတော့စက္ကစက္ကအရာရှိတူတာဝန်သုံးဦးပြေးဆိုးနေပါတော့ပြီးတော့အများပြတင်ရရတယ်။
တည်ဆုံးမှုတွေနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးပါဘူး။အခုလိုမတူပီမြို့နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ကြီးရွာ6ခုကရွာသားတွေစစ်ဘေးလွတ်ရာခိုလုံနေကြရပြီးစစ်ဘေးဒုက္ခသည်4,000လောက်ရှိနေပြီလို့ပြောပါတယ်။
အခုလောကရေဒီဒီတကယ်တော့ဖြစ်နေတဲ့ဒီကျွန်တော်တို့ကြီးရနေပြည်သူတွေကတော့လေစီလေးချောင်းအနေနဲ့အစင်းသိချင်တာလည်းရှိပါတယ်ဗျာနော်ရွာကတော့ခမန့်ကျေကျွန်တော်တို့အခုလောကရေ600 900လောက်တော့ရှိတာဗျာနော်ဒီခမန့်ကျေဆိုတာကကျွန်တော်တို့ဒီမတူပီမြို့နယ်တင်းမှာစုစုပေါင်းဒီစီလေးချောင်းဒီအားလုံးကဒီ3000နဲ့4000ကျားရှိတယ်ဗျာ
မတူပီမြို့ပေါ်မှာတော့စစ်ကောင်စီတပ်ဖွဲ့တွေကတိန်တဆင်းအိမ်တော်စုစီရင်စစ်ဆေးတာတွေလုပ်နေတယ်လို့မတူပီမြို့ကန်တူကပြောပါတယ်
အဲ့ဒီကြည့်တာကြည့်ကြရတော့ဟုတ်တယ်မြခင်ပိုင်းကိုခြောက်ရောက်လာတော့မှလာကြည့်ကြတယ်မြို့ကလုံဆူရရတော့ကြက်တယ
်မတူပီဟာခလမ်းပေါ်မှာဇန်နဝါရီလ3ရက်နေ့ကတိုက်ပွဲဖြစ်ပြီးနောက်စစ်တပ်ဖက်ကအရဝတ်တွေနဲ့တွာလာလှုပ်ရှားနေတာတွေ့ရတယ်လို့ CDF မတူပီဘက်ကပြောပြီးအရသာပြည်သူတွေအနေနဲ့တောင်းရသွားတာတောလိုက်တာညဘက်အပြင်ထွက်တာတွေမလုပ်ဖို့ CDF မတူပီဘက်ကတိုက်တွန်းထားပါတယ်ဒီနေ့တိုက်ပွဲဖြစ်နေတဲ့မတူပီဘက်ကအခြေအနေကိုမေးနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ
ကိုကြကြသိန်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့သတင်းဌာနတစ်ခုကိုစစ်ကောင်စီဘက်ကဘာကြောင့်တရားစွဲလိုက်လဲဆိုတဲ့အကြောင်းကိုပြောပြကြပါတယ်ရခိုင်ခြေစိုက်အွန်လိုင်းသတင်းဌာနတစ်ခုဖြစ်တဲ့ Western News သတင်းဌာနကိုနိုင်ငံတော်အကြီးအကဲပြက်စီမှုပုံမှန် 124 ကနဲ့စစ်ကောင်စီဘက်ကတရားစွဲလိုက်ပါတယ်ပလဝမြို့နယ်တဲကစစ်တပ်တရင်တစ်ခုမှာလမ်းဖြူထောင်ထားတယ်ဆိုတဲ့သတင်းဖော်ပြခဲ့ပြီးတဲ့နောက်အခုလိုတရားစွဲခဲ့တာဖြစ်တယ်လို့ Western News Editor ချုပ်က VOE ကိုပြောပါတယ်ပြစ်ဒဏ်ကြီးလေးတဲ့ပြစ်မှုမျိုးနဲ့တော့သတင်းမျိုးနဲ့သတင်းမီဒီယာလုံငန်းတစ်ခုပေါ်တရားစွဲရတဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရခိုင်ပြည်နယ်ကအွန်လိုင်းသတင်းဌာနတစ်ခုဖြစ်တဲ့ Western News သတင်းဌာနကိုသတင်းဖော်ပြမှုနဲ့ပတ်သက်ပြီးထောက်နဲ့အနှစ်20အထိချနိုင်တဲ့နိုင်ငံတော်အကြီးအကဲပြက်စီမှုရာဇသက်ကြီးပုံမှန်124ကကြီးနဲ့ရခိုင်ပြည်နယ်စစ်ကောင်စီဘက်ကတရားစွဲထားပါတယ်။ပြည်ခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ28ရက်နေ့ကချင်းပြည်နယ်ပလဝမြို့နယ်တဲကစစ်ကောင်စီတပ်ရင်းတစ်ခုတောင်ကုန်းမှာအလံဖြူထောင်ထားတယ်ဆိုတဲ့သတင်းကြောင့်အခုလိုတရားစွဲခံရတယ်လို့ယူဆတဲ့အကြောင်း Western News သတင်းဌာနတီထောင်သူလည်းဖြစ်အေဒါချုပ်လည်းဖြစ်တဲ့ဦးမနခွာညိုက VOA ကိုပြောပါရစေ။
Bajang สุดเลยสุดเลยจนรู้สึกว่าติงเงินวันนี้สาเร็จเอาพ่อในบ้านเราจะมาลาวแต่ไปทุกที่ที่เราจะรู้ที่นี่ปีกเลยชาวบ้านที่เราจะรู้ว่าเรื่องนี้เชื่อเกี่ยวกับสิ่งการณ์ที่เราปลาวาพันมาอัลลัมพิวทองไม่เกี่ยวกับเรื่องนี้จะรู้ว่าเรื่องนี้เชื่อเกี่ยวกับอินดับบุมาเป้แต่เดี๋ยวเราเนี่ยจะมาแต่เดี๋ยวจะรู้อินดับบุมพิเป้เลยกูจะทุ่งอ่างบุรีที่อยู่จารอ
ตัวเราล่าสุดก็ที่เนี่ยมุ่งสู่เลยสู่ไปดูเพื่อนที่เราเตะอ่ะมีสัญญาอะไรบ้างเลยชีวิตเนี่ยเราจะรู้จักเราดีๆปีกเลยดีๆนี่ก็ไม่ตัวดีจู่สู้ใจยาที่เนี่ยน่าสนใจที่เราติดตาว่าเป็นนี่เลยเนี่ยตัวเออเป็นอะไรตัวยามาตัวอุ้ยชอบเลยสุดๆจู่ๆเราจะติดยาเลยแล้วเราไม่จู่ติดตาว่าปีกเลยยังก็ยังใครพี่เนี่ยอุ้ยจะยามาพี่เราเดินเส้นสายเช่นนี้ไปมา Western News ทางหน้าวิทยาสุริยาก็มีมาเสียเปล่าลูกเมียเช่นนี้เลยเอาอย่างจิ้มยาเอาเดินพบยาเราโมอากุลที่อาศัยสุบุลยาราพิเดลูอยากให้พี่เนี่ยสิ่งสิ่งก้าวหน้าแต่งงานเตรียมมีอะไรกูเปลี่ยนใจกันไว้มูลค่ายาสุดที่ปูมาเตียนสั่งลีกาดีกูเสียหน้าเตรียมมีเรื่องฟีวายล่าสั่งลีเย่เป็นสิ่งเกเรเทมาจำรอนเนี่ยจำรอดารีอพอมงที่เอามาลีซ่าเอาลูกสาวพี่ลูกตัวกูเยี่ยมเลยรู้เท็จตัวชาบี ท่านั้นก็เลยต้องในการนี้เนี่ยเสียที่ตัวเขาพิพาเร่สกังสิกาเดินทางนั่งรีกูพิจารณาเตรียมดาวตัวเนี่ยเดินทางนั่งรีกูอากุลจีเลียปูมาเนี่ยที่อาศัยสุราเรื่องนี้ได้เจ้าเตรียมมาเรื่องเนี่ยเตรียมดาวตัวเยอะที่บุอัตโตริกเข้าเคลาร์เรลูอุบลนักขวัญยุกับพิพาเร่ตัวอย่างเวสเทิร์นนิวส์เตรียมทนายฮะออนไลน์งานเนี่ยเตรียมดูพิจารณาเนี่ยเตรียมทนายพิบีเตรียมลงงานลูกไก่บุตรเจ้าเอเนรีสุยาเทมาเตรียมเว็บมาปูเตรียมทาร์เรเตรียมมีอะไรลงงานกูพิ ဲ့နေရာကိုလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှာဖွေတာတွေလုပ်ခဲ့တယ်လို့ပြောပါတယ
်။ Western New York ပထမလေးပြီးတော့တောက်လျှောက်ကျွန်တော်တို့စောင့်ကြည့်ပြီးတော့လာပြီးတော့ဝင်ရှာလာတယ်ရှိတယ်။ကျွန်တော်ရုံးကိုဝင်ရှာတယ်ဝင်ပြီးတော့မေးတာလည်းမြင်မြင်လာရှိတယ်စစ်ကောင်စုတခါတည်းမတုံးတဲ့ဆိုတော့တောက်လျှောက်ကျွန်တော်ပြောခဲ့တာလည်းရှိပါ။ဒီပုံမှာကတော့အရန်ကိုဆူဆူဝါဝါဖြစ်သွားတာပေါ့လေဗျာ။နောက်ဆုံးအချက်ကတော့ဗျာအခုကျွန်တော်ပလောက်ဝသတင်းတွေပြင်လိုက်တဲ့နောက်ပိုင်းမှာဒီလိုလူမျိုးတင့်တွေလေးကအရန်ကိုရှော့ရှော့ပါပါဖြစ်တဲ့ပုံမှန်နဲ့ကျွန်တော်ဆွတ်လိုက်တယ်ဒီပုံမှန်ကကျွန်တော်တို့ရဲ့အရန်ကိုဆွတ်ရည်ရာရှိတဲ့ပုံမှန်တွေဖြစ်တယ်ဆက်ပြီးဒီလိုပုံမှန်တွေတက်တာဖြစ်ရင်ကျွန်တော်တို့အတွက်ကျွန်တော်နောက်မှာရှိတဲ့ဟာသတင်းထောက်တယ်နောက်သတင်းဒီဌာနတစ်ခုလုံးကိုကျွန်တော်တို့ကအခုပိုးစစ်ရှင်းလိုက်ရတဲ့အချိန်အချိန်ဖြစ်နေတယ်ဆိုတော့သတင်းထောက်တွေလည်းအောင်လို့အခုတင်းချုံနေရတဲ့အချိန်မှာရှိနေတယ်ခိုင်မာအဲ့လိုပုံမှန်တွေနဲ့ဆွတ်ဆိုတဲ့အဲ့ဒီသတင်းထဏာတွေမရှိဘူးဆွေးတာအများစုဆွေးရှိငါငါကကြည်ခောက်ဝဲမတရားအသိဖြစ်ခွန်နဲ့သူတို့ဆွေးတာမရှိဘူးအခုပုံမှန်ကအရန်ကိုပြန်ပြန်တယ်တူတူလေးကိုကျွန်တော်တို့ကဆိုးရတဲ့အချိန်ကြီးရှိနေတဲ့အနေအထားမှာရှိနေပါလေမာရီ
ပြီးခဲ့တဲ့ဩဂတ်စ်လကစလို့သတင်းမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေအရင်ကသတင်းထောက်လုပ်ခဲ့ဘူးတဲ့သတင်းမီဒီယာသမားတွေထပ်မံဖမ်းဆီးခံခဲ့ရပြီးပြင်းထန်တဲ့ပုံမှန်တွေနဲ့တရားစွဲခံရတာရှိတယ်လို့သတင်းသမားတချို့လည်းဖမ်းဆီးထောင်ချအရေးယူခံရတာတွေဆက်လက်ရှိနေသေးပါ2021အောက်တိုဘာလတုန်းက Zia Time Page မှာ admin လုပ်ပေးဘူးလို့ဆိုပြီးမေးမြန်းဖို့အတွက်စကမ်းကိုလာဖို့ခေါ်တဲ့အတွက်သွားချိန်မှာတခါတည်းအဖမ်းခံခဲ့ရတဲ့ VOM သတင်းထောက်ကိုဒီနေ့ဇန်နဝါရီလ6ရက်မှာပုံမှန်905ကာဂျီနဲ့ရွှေဘိုထောင်တွင်းတရားရုံးကနေထောက်နဲ့နှစ်နှစ်ချလိုက်ပါတယ်။ပြည်တံ6မှတ်ခံရတဲ့ပြည်ဖြူအောင်ဟာသင်္ကန်းဝင်းနဲ့သွားရာကတခါတည်းဖမ်းခံရတာဖြစ်ပြီးတော့အခုလိုထောင်ချခံခဲ့ရတာပါ။ဒီနေ့ရပိုင်းတော့ကလည်းရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့အခြေစိုက်တန်လွင်သွေးချင်းသတင်းဌာနအက်ဒီတာချုပ်ဒေါ်မြဝင်းရံကိုညောင်ရွှေမြို့မှာရှိတဲ့တောင်လေးလုံးအချင်းထောင်မှာတရားရုံးကပုံမှန်905ကာဂျီနဲ့ထောင်နဲ့နှစ်နှစ်ချမှတ်ခဲ့ပါတယ်။အက်ဒီတာချုပ်ဒေါ်မြဝင်းရံဟာပြီးခဲ့တဲ့ဇူလိုင်လ20ရက်ကတောင်ကြီးမြို့နေအိမ်မှာတမိနှစ်ယောက်နဲ့အတူဖမ်းဆီးခံခဲ့ရတာပါ။ဆရာနာတိန်ပြည်စန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ချိန်ကလည်းစစ်ကောင်စီကသတင်းထောက်တချို့ကိုဖမ်းဆီးတာတွေရှိခဲ့တယ်လို့သတင်းဌာန၈ခုကလည်းထုတ်ဝေခွင့်ပိတ်သိမ်းခဲ့ပါတယ်။စစ်တဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့တရင်သမားတရားကျော်ရှိပြီးဆယ်ယောက်ထက်မနည်းထောင်ချခံခဲ့ရပါတယ်56ယောက်ကတော့ပြန်လည်လွတ်မြောက်လာတဲ့အတွက်လက်ရှိမှာတရင်သမားအယောက်90လောက်အချင်းထောင်တီးတီးမှာဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့ပြည်တွင်းကတရင်တောက်တွေပြုစုထားတဲ့အစီရင်အရာသိရပါတယ်ရှင
်ဘက်ကင်ဗျူတွေပြောပြတာဖြစ်ပါတယ် VOA ကနေချတော်ရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့အတန်လွှင့်ပေးသွားမှာဖြစ်ပြီးတော့ဥအောင်ခင်ရဲ့မြန်မာရေး30ချက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့တိုင်းသတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဒီကနေ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို9နာရီကနေ10နာရီထိလိုင်းတူမီတာ19 25 30နဲ့လိုင်းလက်မီတာ190လို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုစီစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီထဲမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့အတူတိုင်းရင်းသတင်းလောက်အစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။2020ရွေးကောက်ပွဲဝင်ဖို့တီထောင်လိုက်တဲ့မွန်ညညရေးပါတီဟာစစ်ကောင်စီနဲ့ပူးပေါင်းလိုက်တဲ့အတွက်စီးလုံးညညရေးပြပြသွားရပုံကိုဦးအောင်ခင်ကရေးပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
။မြမပြည်တောင်ပိုင်းဖြစ်တဲ့ဘကိုးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းရဲ့စစ်ဘေးဒုက္ခတွေအခြေအနေကိုဇန်နဝါရီလ2ရက်နေ့ထုတ်တန်လွင်တိုင်းပြည်ထောင်နာကဖော်ပြပါတယ်။တရင်ပြည်နယ်မှာဒုက္ခတွေ6000ကျော်၊ဘကိုးတိုင်းမှာ3000ကျော်၊တနင်္သာရီတိုင်းမှာ3900ကျော်ရှိပြီးမွန်ပြည်နယ်မှာတော့ဒုက္ခတွေ3900ကျော်ရှိပါတယ်။ဒုက္ခတွေဥယျာဟာတိုးပွားနေပါတယ်။မွန်ပြည်နယ်မြောက်ပိုင်းကြိုက်တုံနဲ့ဘီးလင်းမှာကစစ်ဘေးဒုက္ခတွေရှိပုံရပါတယ်။ပြည်သူကကွေတက်ရှိပြီးကရင်ပြည်နယ်နဲ့ဆက်နေတာကြောင့်တိုက်ပွဲတွေဖြစ်ပွားနေပုံရပါလေ။မွန်ပြည်နယ်မှာဝါအရင်ဆုံးနိုင်ငံရေးပါတီဟာမွန်ပြည်စစ်ပါတီပါ။1995ကတည်းကစစ်တပ်နဲ့အပြစ်ရထားတာမို့အပြစ်ရစစ်တပ်26နှစ်ရှိပြီဖြစ်ပေမဲ့ရည်မှန်းချက်နဲ့အလန်းဝင်းနေပုံရပါလေ။လက်နဲ့မကိုင်းတဲ့အဖွဲ့ကတော့မွန်ညီညွတ်ရေးပါတီဖြစ်ပါလေ။မွန်အမျိုးသားပါတီနဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီတို့2019မှာပူးပေါင်းပြီးတည်ထောင်တဲ့မွန်ညီညွတ်ရေးပါတီ2020ရွေးကောက်ပွဲမှာပြည်내အမှတ်6နေရာအနိုင်ရရှိတာဟာမွန်ပြည်သူတွေအတွက်ကြည်နူးစရာဖြစ်လာပါတယ်။ပါတီနှစ်ခုမပူးပေါင်းခင်ကတော့ကိုယ်စလဲ3နေရာသာရရှိပါတယ
်။မွန်ပြည်내မှာနိုင်ငံရေးပါတီအတော်များများရွေးကောက်ပွဲဝင်ကြပေမဲ့မွန်ညီညွတ်ရေးပါတီနဲ့ NLD ကသာလူထုထောက်ခံမှုအများဆုံးရပါတယ်။ဒါကြောင့်နှစ်ပါတီကြားပြိုင်ဆိုင်မှုလည်းပြင်းထန်လာပါတယ်။ NLD policy မှာတိုင်းရင်းသားနဲ့ပတ်သက်ပြီးပြည်ပြည်ပြင်းပြင်းဖော်ပြတာမရှိလို့ကိုယ့်ပါတီနိုင်အောင်လုပ်ပြီးကိုယ်လန်းကိုယ်သွားရမယ်လို့မွန်ညီညွတ်ရေးပါတီဒုက္ခထနိုင်ချမ်းတွဲကဆိုပါတယ်။ပါတီဥက္ကဋ္ဌနိုင်တင်အောင်ကတော့လွန်ခဲ့တဲ့အောက်တိုဘာလကကွယ်လွန်သွားခဲ့ပါတယ်။ဒါပေမဲ့ဆရာနာသိန်းကောင်စီနဲ့ပူးတွဲဆောင်ရွက်ဖို့သဘောတူတာကြောင့်မွန်ညီညွတ်ရေးပါတီဟာမညီမညွတ်ပဲဖြစ်လာပါတယ်။ဘိုဟိုကော်မတီဝင်အများစုမဲနဲ့ပူးတွဲလုပ်ကိုင်ဖို့ဆုံးဖြတ်တာမို့ကြံဘိုဟိုကော်မတီဝင်၃ပုံတစ်ပုံကျော်ကပါတီကနှုတ်ထွက်စာတင်ကြပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံသူနဲ့စစ်ကောင်စီကိုထောက်ခံသူစသဖြင့်အုပ်စု2မျိုးကွဲလာပါတယ
်။မွန်ညီညွတ်ရေးပါတီခေါင်းဆောင်2ဦးကိုစစ်ကောင်စီကနေရာပေးပါတယ်။တဦးကိုဘိုဟိုအုပ်ချုပ်ရေးကောင်စီဝင်အဖြစ်လက်ခံပြီးကျန်တူကိုပြည်내အုပ်ချုပ်ရေးကောင်စီဝင်အဖြစ်သတ်မှတ်ပါလေ။စစ်ကောင်စီဝင်ဖြစ်လာပြီးမကြာမီမော်လမြိုင်ဘလူးကျွန်းတရားကိုပိုချောင်းအောင်ဆန်းတရားကနေတန်လွင်တရားလို့အမည်ပြောင်းလိုက်ပါလေ။မွန်လူလူကတော့ရမညာလို့ပေးကျင်ပါလေ။ဝန်တိုင်းရင်းသားတွေဟာသဘောထားအမျိုးမျိုးကွဲပြားနေပြီမဲ့ဝေလွန်နိုင်ငံထူထောင်ရေးဆိုတဲ့ဘုံကြီးမှန်းချက်ခိုင်ခိုင်မာမာရှိဖို့လိုတယ်လို့မွန်အမျိုးသမီးကွန်ဝုဒ်ကနိုဝင်ဘာလ9ရက်နေ့ထုတ် Transnational Institute စာဆောင်မှာဝေဖန်သုံးသပ်ထားပါတယ
်။မွန်နိုင်ငံရေးပါတီကြီးနှစ်ခုပူးပေါင်းပြီးမွန်ညီညွတ်ရေးပါတီထီထောင်နိုင်တာဟာအနာဂတ်ဖက်ဒရယ်နိုင်ငံရဲ့အခြေခံအုတ်မြစ်အဖြစ်မွန်ပြည်သူတွေကယုံကြည်တယ်လို့ဆိုပါတယ်။အခက်အခဲမျိုးစုံကိုကျော်လွှားပြီးကွဲပြားနေတဲ့အုပ်စုတွေကိုစူးစီးနိုင်တဲ့အတွက်မွန်ညီညွတ်ရေးပါတီပေါ်ထွက်လာတာပါ။ဒါကြောင့်2020ရွေးကောက်ပွဲဟာမွန်နိုင်ငံရေးကိုဂုံတရီတိုးစေတယ်လို့ပြောကြပါတယ်။ဒါပေမဲ့ဆရာနာသိမှုကြောင့်မွန်နိုင်ငံရေးဟာဂုံတိခါကြာဆင်းရပြန်ပါတယ်။စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တဲ့အတွက်မွန်ညီညွတ်ရေးပါတီကနှုတ်ထွက်သွားသူအများအပြားရှိလာပါတယ်။စစ်ကောင်စီနဲ့လက်တွဲတာကိုမှန်ကန်တယ်လို့ထင်တဲ့အုပ်စုနဲ့မှားတယ်လို့ထင်တဲ့အုပ်စုကွဲပြားသွားပါတယ်။စီးလုံးညီညွတ်ရမယ့်အချိန်မှာကွဲပြဲကုန်တာဟာအားနည်းချက်ဖြစ်လာပါတယ်။
မွန်ပြဒနာပြရှင်ရင်းနဲ့စစ်တပ်မကြီးစိုးရေးကိုမွန်လူလူကလိုလားပါလေ။ဒါကြောင့်မွန်ညီရွေးပါတီဟာဘယ်အတွက်ကြောင့်စစ်ကောင်စီနဲ့ပူးပေါင်းနေဆိုတာမစင်စားတတ်အောင်ဖြစ်နေကြပါတယ်။ကိုဗစ်ရောဂါဒဏ်နဲ့စစ်အာဏာသိမ်းတဲ့ဒဏ်ကြောင့်မွန်ပြည်နယ်မှာလူမှုစီးပွားရေးအခြေအနေယိုယွင်းပျက်စီးနေပါတယ်။ CDM အာဏာပြန်ဆန်ရေးလှုပ်ရှားမှုကြောင့်ကျန်းမာရေးကဏ္ဍမှာလည်းယိုယွင်းနေပါတယ်။စစ်ကောင်စီလက်ထက်မွန်ပြည်သူတွေဒုက္ခရောက်နေတာကိုစစ်ကောင်စီနဲ့လက်တွဲနေတဲ့မွန်ညင်ညူပါတီလည်းဘာမှမတတ်နိုင်ပါဘူး။ဒါကြောင့်လက်ရှိမွန်နိုင်ငံရဲ့အခြေအနေဟာမွန်ညင်ညူပါတီတီဆောင်စဉ်အချိန်မျိုးပြန်ရောက်နေပြီလို့ဆိုပါတယ်။အခြားတိုင်းရင်းသားအနေနဲ့လက်တွဲပြီးဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ထောင်မယ်ဆိုရင်အရင်ဆုံးမွန်စည်းလုံးညင်ညူရေးကိုတည်ဆောက်ရပါလိမ့်မယ်။အခုတော့မွန်ညင်ရေးဟာအလှမ်းဝင်နေပုံရပါတယ်။မွန်လူမျိုးမကွဲပြောက်ရေးနဲ့ဖိနှိပ်မှုကင်းလွတ်ရေးကိုအာမခံဖို့မွန်လူလူမာရောမွန်ကောင်းဆောင်ဘိုင်းမာရောတာဝန်ရှိကြောင်းမွန်အမျိုးသမီးသုတေတီကွန်ဝုဒ်ကသုံးသပ်ထားပါတယ်ခင်ဗျာ
။ဥောင်းခေပတ်စင်တင်ဆက်တဲ့မြမအရေး30ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတခါတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်မျိုးကွဲတဲ့ Omicron ပြင်းထန်နိုင်မှုအကြောင်းကိုပြောထားပါတယ်။ COVID-19 မျိုးကွဲတဲ့ Omicron ဟာကူးစက်မြန်လွန်းတာအပြင်ကိုဗစ်ကာကွယ်ဆေးအပြည့်မထိုးထားသူနဲ့ကိုယ်ခံအားနည်းနေသူတွေအတွက်ပြင်းထန်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမျိုးကွဲတဲ့စာကူသူ၄ဦးစတွေ့လာချိန်မှာနိုင်ငံတကာမှာလည်းအခုလိုပြင်းထန်မှုစတွေ့လာတာမို့မြန်မာပြည်သူတွေနဲ့တာဝန်ရှိသူတွေဘာတွေကိုကြိုသိပြင်ဆင်ထားသင့်ပါလဲဒီအကြောင်းကိုတော့ New York မြို့ Wake of High CEO ငါဒီညွန်ကြားရေးမှုနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းဖုန်းကနေတဆင့်ကူးသပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇီယာသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคตลอดเสียแต่เนี่ยเราတို့ Omicron မျိုးကွဲသစ်ကပြန့်နှံ့လာမြန်လွန်းလာကိုတွေ့ပြီးမှာနောက်ထပ်အခုနိုင်ငံတကာမှာတွေ့တဲ့ထူးခြားမှုတွေအရာပေါ့เนาะမြန်မာနိုင်ငံမှာလည်းဒီပြီးခဲ့တဲ့ဘက်ကပဲ Omicron 4ဦးမှာစတွေ့လာပြီးမှာမြန်မာပြည်တွက်ကြိုသိတင်ဆင်ထားတဲ့နေရာကိုပြောတဲ့နေရာမှာအဓိကဘာကိုစပြောခြင်းလဲဆရာကြီး
အခုကျွန်တော် Omicron တွေ့တယ်ပေါ့เนาะဒါပေမဲ့လည်း CDC မှာပြောတာတကယ်တော့ Omicron က42-43 ရာခိုင်နှုန်းတော့ပဲရှိသေးတာတဲ့ဆိုတော့တကယ်တော့ဒီ Delta အကြံနေနဲ့ပါတယ်ပေါ့လीဆိုတော့ Delta နဲ့ Omicron နဲ့ mix ဖြစ်နေတာပေါ့เนาะဆိုတော့ဒါလည်းကျွန်တော်တို့စီမောင်းနိုင်ငံတကာမှာစစ်ရတာတော်တော်ခက်ပါတယ်ဟိုပို့ပြီးတော့advanced level ပေါ့နော်တခွဲကန်အစင်စင်မှာတွားပြီးတော့မှ typing တွေလုပ်ပြီးရခါကြတော့မှဘာလဲဆိုတော့ခွဲလို့ရတဲ့အပိုင်းပေါ့ကျွန်တော်တို့စီမာတော့မှ Department of Health လို့ခေါ်တဲ့ New York State ကကျွန်မကြီးဦးစီးဌာနအကြီးဆုံးပေါ့နော်အဲ့ဒီမှာမှကျွန်တော်တို့လုပ်လို့ရတာပါကျွန်တော်တို့အပြန် laboratory တွေမှာကျွန်တော်လုပ်တဲ့ဟာဒီ virus မျိုးကွဲကိုကျွန်တော်စမ်းလို့မရပါဘူးဆိုတော့၄ယောက်တွေ့ရဆိုတာကသူတို့စမ်းလိုက်တဲ့၄ယောက်လीဒါပေမဲ့အဲ့၄ယောက်ကနေဘယ်နှယောက်ပွားသွားလဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်အခုကျွန်တော်တို့ဥပမာတစ်ခုကိုကျွန်တော်ပြောရလို့ရှိရင်ဒီအခုလက်ရှိတကယ်ကျွန်တော်တို့မှာ case တော်တော်လေးများလာပါတယ်နှစ်ပတ်ရှိပါပြီကျွန်တော်တို့ဥပမာပြောရလို့ရှိရင်ကျွန်တော်ဆေးရုံမှာဆိုရင်တကယ်ကျွန်တော်တို့2020အရန်ကိုစိုးစိုးပါဖြစ်တဲ့အချိန်ကိုရောက်ဖို့တော်တော်လေးကိုကတ်နေပြီပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့တော့ Omicron ကဒီပြန့်နှံ့နှုန်းမြန်ပေမဲ့မပြင်းထန်ဘူးလို့ပြောနေတဲ့အနေထားကအခုဘယ်လိုတွေ့ထားလဲဆရာကြီ
းခြုံငုံပြီးတော့ပြောရလို့ရှိရင် Omicron က mild disease ကဗက်ဆင်းထိုးထားတဲ့လူတွေမှာဟုတ်ပါတယ်ဒါပေမဲ့တစိမ့် severity ပဲဗက်ဆင်းမထိုးထားတဲ့လူတွေအတွက်ဗက်ဆင်းမထိုးထားဘူးလို့ကျွန်တော်ပြောခြင်းတဲ့အပိုင်းမှာနံပါတ်1ကကျွန်တော်တို့ဒီနိုင်ငံမှာတော့ဗက်ဆင်းဆိုတဲ့ဟာကိုဒီ Pfizer နဲ့ Moderna နဲ့အဓိကကိုပြောတယ်ပြီးလို့ရှိရင်အခုကတော့ fully vaccinated ဆိုတဲ့စကားလုံးမှာ၃လုံးထိုးတဲ့စကားကိုပြောတယ်ဆိုတော့၄လုံးနဲ့က enough မဟုတ်ဘူးဆိုတော့ဗက်ဆင်းအပြည့်ထိုးတဲ့ဆိုတော့၃လုံးကိုပြောကြတဲ့အပိုင်းကိုရောက်လာပြီအခုဟာဆိုတော့နောက်တစ်ခုက၃လုံးထိုးထားပေမဲ့တချို့လူတွေကကီမိုရထားတဲ့လူတွေကင်ဆာဖြစ်လို့လုံနေတဲ့လူတွေဥပမာ HIV သမားတွေတချို့လူတွေကြတော့လေဥပမာကြောက်ခံမကောင်းလို့ဒါလည်းစလုံနေရတဲ့လူတွေအသေးမကောင်းတဲ့ရေပြင်းဆွဲနေတဲ့လူတွေဆိုအမျိုးမျိုးရှိကြတာပေါ့နော်ဒီလိုလူတွေဆိုလို့ရှိရင်တော့ဗက်ဆင်းထိုးပေမဲ့ဗက်ဆင်းကောင်းကောင်း response မလုပ်တဲ့အတွက်ကြောင့်သူတို့ကလည်းဗက်ဆင်းမထိုးတဲ့လူတွေအတူတူလောက်ပဲသွားရှိကြတယ်ဒါပေမဲ့ဒီနိုင်ငံမှာတော့အဲ့ဒီလူတွေအတွက်ကျွန်တော်တို့မှာဆေးလေးရတော့နည်းနည်းပါးပါးရှိသေးတယ်လीလုံလို့ရတဲ့အပိုင်းတွေရှိတာပေါ့ကျွန်တော်တို့မှာ monoclonal antibody ရဲ့နောက်တစ်ခုကဒီ antivirus ဆိုတဲ့ဟာလေးတစ်ခုရှိတယ်ပေါ့နော် ဆိုတော့ဒါလေးကျွန်တော်ပေးလို့ရတဲ့ဘိုင်းရှိနေတော့နည်းနည်းတော်သေးတာပေါ့။အဲမဲ့တခြားနိုင်ငံတွေအတွက်ကတော့ဒါတွေကမရှိသေးဘူးဆိုတော့ပို့ပြီးတော့ချောက်စရာကောင်းတယ်ပေါ့လေ။နောက်တစ်ခုကဒီတရုတ်ဗက်ဆင်းဒီကျွန်တော်ဒီ messenger ရောနည်းနည်းတော့နိုင်စင်လို့တော့မရသေးတဲ့အနေထားတစ်ခုတော့ရှိတာပေါ့နော်။ဆိုတော့တရုတ်ဗက်ဆင်း၃လုံးထုတ်လို့လည်း fully vaccinated လို့ကျွန်တော်အနေနဲ့ကသတ်မှတ်လို့အခုချိန်မသိတော့မရသေးဘူး
။ဟုတ်ကဲ့ဆရာအဲ့တော့ဒီတရုတ်ကာကွယ်ဆေးတစ်ပြည့်တော့ဒီ Sinopharm နဲ့ Sinovac ပေါ့နော်မြန်မာနိုင်ငံမှာအများစုသုံးနေတာနဲ့ပတ်သက်ပြီးတော့ရောဆရာတို့ဆုံးတွေ့ထားတာလည်းရှိလား
ကျွန်တော်တို့တော်တော်များများတော့တွေ့တယ်ကိုရတွေ့တယ်ဆိုတာလေ antibody မထွက်လာဘူးပေါ့နော် spike protein ကိုမထွက်လာတဲ့ဟာတွေရောရှိတယ်ပေါ့အတူပြင်ကျွန်တော်တို့စီမှာတော့ Colombia တို့ဒီ Latin America country တွေမှာထိုးလာပြီးတော့ရောက်တဲ့လူတွေပေါ့လေဆိုတော့ covid ရှိရတော့နည်းနည်းလေးတော်သေးတယ်လို့ပြောရမှာပေါ့နော်အနေအထားတစ်ခုရှိတယ်ကွာကျွန်တော်ဒီ India တရုတ်ပြည်အားတစားလို့ရှိရင်ပေါ့လေ
ဟုတ်ကဲ့အဲ့တော့အဓိကအဲ့ဒီအခြေအနေပေါ်မှာဘယ်လိုလုပ်ဖို့များပြီးအကြံပေးခြင်းလဲ
ကျွန်တော်အကောင်းဆုံးချင်တယ်ပြီးတာတော့ကိုယ့်အကူကာကွယ်ပါပေါ်စားပါနဲ့ Omicron က mild disease လို့ပြောနေတဲ့ဟာကိုခေါင်းထဲမှာတနက်လောက်ဖယ်ထားပါပြည်ပနိုင်ငံမှာ vaccine ဟိုလူကြီး30ထိုးပြီလို့ပြောပေးမယ်တကယ်30ရောထိုးတာဟုတ်ကောဟုတ်ရဲ့လားနောက်တစ်ခုက effectively vaccinated ဖြစ်တယ်လားဟုတ်ကောဟုတ်ရဲ့လားဆိုတော့ကျွန်တော်ကမသိသေးဘူးလေဆိုတော့ထိုးလိုက်တာတော့ထိုးလိုက်တာပဲလေ antibody မထွက်လို့ရှိရင်ဒီလူရောက်30ဆိုတာလေတကယ်တမ်းပြောလို့ရှိရင်ဘယ်လောက်ကြီးဒီ effective မဖြစ်လောက်နေအနေထားရှိနိုင်သေးတယ်ပေါ့နော်ဒါကြောင့်မလို့ကိုယ့်အကူထိုးပြီးရင်လည်းကာကွယ်ပါမပေါ်စားပါနဲ့ Omicron က mild disease လို့ပြောတာဒီ messenger RNA ကို fully vaccinated လုပ်ထားတဲ့လူတွေဒါမှမဟုတ်လို့ရှိရင် AstraZeneca ထိုးထားတဲ့ COVID shield ထိုးထားတဲ့ဒီ European country တွေနဲ့ England တို့ဘောက်မှာရှိတဲ့ country မှာရှိတဲ့သူတို့ကသုံးလုံးထိုးထားပြီးတဲ့လူတွေအတွက်ကမှန်ပါတယ် Sinopharm တို့ဒီ kill virus ထိုးထားတဲ့လူတွေအတွက်ကျွန်တော်တို့မှာ data မရှိပါဘူးအကောင်းဆုံးနည်းလမ်းတစ်ခုပဲပြောရလို့ရှိရင်တော့ဖျားလို့ရှိရင်ကိုယ့်ကိုခွဲနေပါလက်ဆေးပါ mask တပ်ပြီးအပြင်ကိုသွားပါဖြစ်နိုင်လို့ရှိရင်လူစုလူဝေးတွေနဲ့မနေပါနဲ့ကျွန်တော်အတန်တန်ပြောသလိုပဲပေါ့နော်ခမင်းမျိုးဟိုဆိုင်ထဲမှာခမင်းစားရတယ်အပြင်မှာစားတာပိုးရပိုးအနေနဲ့ကင်းပါတယ်ကိုယ်နေမကောင်းဖြစ်တယ်ဆိုလို့ရှိရင်လေချောင်းနာတယ်ဆိုရင်ဒီနေ့ဒီချိန်မှာကိုဗစ်ကလည်းကျန်တာမဖြစ်နိုင်ဘူးခေါင်းထဲမှာထားပြီးတော့ကိုယ့်ဟာကို precaution လုပ်လို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒါကတော်တော်ကြီးကိုကာကွယ်ခြင်းဒီဆေးတွေကို၄လုံးထိုးမှ၅လုံးထိုးရတယ်ပို့ပြီးတော့ effective ဖြစ်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာတာဝန်ရှိသူတွေအနေနဲ့ပေါ့နော်ဆရာတို့အခုလုပ်နေတဲ့အတွေ့အကြုံတွေအရာအကျံပြုတ်နေတာမျိုးဆိုရင်တော့
ပြင်ဆင်ရပါမယ်ကျွန်တော်တို့2020တုန်းကကျွန်တော်တို့အများကြီးအသက်အသေးဆုံးရှုံးသွားတယ်ဆိုတာကျွန်တော်တို့ပြင်ဆင်မှုမရှိခဲ့လို့ဆုံးရှုံးသွားတာပါဒီရောဂါတလောက်ဆိုရင်သိလို့ပြင်ဆင်ခဲ့ရတယ်ဆိုရင်ကျွန်တော်တလောက်ထိဒီမဆုံးရှုံးနိုင်တော့ဆိုဒီအလုသမားတွေပေါ့နော်ကျွန်တော်တို့ဆိုလို့ရင်ဆရာဆေးရုံနဲ့ပြောရလို့ရှင်ဆေးရုံမှာရှိတဲ့အလုသမားတွေဆရာဝင်နှစ်သမားအစားဩဒီအဆုံဆုံဆုံးလူနာတွေကိုတည်ပို့တဲ့အလုသမားတွေရဲ့အဆုံပေါ့နော်ဆိုစေယုံဒီမှာဆိုတာအကုန်လုံးနေရာတွေမှာလိုတယ်မင်းစားကမှာရှိတယ်စပိုးဆောင်မှာရှိတဲ့လူတွေလိုတယ်နောက် engineering department ပေါ့နော်ဒီ set တွေကိုထည့်နေတဲ့လူတွေလိုတယ် oxygen filter တွေလုပ်တဲ့လူတွေလိုတယ်အဲတော့တန်ရှင်းရေးသမားတွေလိုတယ်အစုံပေါ့နော်ဆိုဒီလူတွေနေမကောင်းဖြစ်သွားလို့ရှိရင်နေရာအနှံ့မှာကျွန်တော်တို့စပြီးတော့အလုပ်သမားကြီးနေလာလို့ရှိရင်သူတို့ရဲ့အလုပ်ကိုတခြားတယောက်ကလုပ်ပြရမှာပါဘောက်လဲဆိုလူနာကလည်းများလာတယ်စေယုံမှာလည်းနေမကောင်းတဲ့လူတွေလည်းဖြစ်လာတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကြာလာလို့ရှိရင်အလုပ်လုပ်တဲ့လူတွေတပြီးတယောက်ပြီးတယောက်ဆက်ပြီးတော့အိမ်မှာဟိုကျွန်တော်ကတော့ fatigue ပေါ့နော်အလုပ်မလုပ်နိုင်ဘူးမောပန်းလာတယ်အဲ့ရနေတစ်ဆင့်အေးမဝါရဲဟာပြစ်လာတယ်ဆိုတော့ဟိုအမျိုးစုံဆက်လက်ပြီးတော့ကျုံလာတယ်ပေါ့လေဆိုတော့ဒါတွေကကြိုတင်ပြင်ဆင်လို့ရှိရင်ရနိုင်တဲ့အပိုင်းတွေမှာပါလို့ပြင်ဆင်နေဆိုကျွန်တော်ဆိုရင်ပြီးခဲ့နှစ်ပတ်လောက်ကနေစပြီးတော့မနေ့တိုင်းမှာကျွန်တော်တို့ meeting ရှိပါတယ် Saturday Sunday တော့မှာကျွန်တော်တို့မှာ meeting ရှိပါကျွန်တော် Zoom နဲ့ပေါ့နော်စေယုံမှာအဲ့လိုမျိုးနေရာအနှံ့ department ကလူတွေပြောကြတယ် radiology ဆိုရင် radiology department လူတွေကပြောတယ်ငါတို့မှပါပြီးဖြစ်နေတယ်လေဒီသူနာပြုတ်ပိုင်းနဲ့ဆိုလို့ရှိရင်လည်းအဲ့ဒီအပိုင်းကနေစပြီးသူတို့ဆက်လက်ပြီးတော့သူပြောစရာရှိတဲ့အပိုင်းတွေကိုသူတို့ပြောကြတယ်သူနာပြုတ်တွေဘယ်လောက်လိုနေတယ်လဲပြင်နေရမှာလိုနေတယ်လဲပေါ့ကိုမှ ventilator ပေါ့ဒီအသက်ရှူဆက်တွေဘယ်လောက်လိုမလဲဘယ်လိုတွေကိုအခုခေါ်မလဲပေါ့အစုံပေါ့နော်ဒီလိုမျိုးတွေကျွန်တော်ကပြောကြရတယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပါစင်ကြမ ਾਈ ကနာကိုကိုဝင်းမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတစ်ခါတော့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ပြပေးခြင်းပါတယ်ဒီအစီအစဉ်ကိုတော့ FVBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတောင်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်
မင်္ဂလာပါရှင်ကျမကအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနံခမ်းမြို့မှာစစ်တပ်နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲအတွင်းပိုနားရွာသား6ဦးဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာအင်ချီ130ကျော်ထပ်မံမီးလောင်ကျွမ်းခဲ့တယ်ဆိုတာနဲ့ကယားပြည်နယ်ဖူဆိုမြို့နယ်အတွင်းအရက်သား40နီးပါးမီးရှို့တပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကရနီခေါင်းဆောင်တွေအရက်ဖက်ဖွဲ့စည်းတွေကဘလို့အမြင်ရှိပါတယ်လဲဆိုတဲ့အကြောင်းလေးကိုကြားကြရမှာပါရှင
်။ဒီမှာကနန်းဟောင်းမရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာစစ်တပ်နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားရာမှာဒေသခံလူထု6ဦးလက်နက်ကြီးကြီးစားထိမှန်ဒဏ်ရာရခဲ့ပါတယ်။ဒီဇင်ဘာလ5ရက်နေ့မနက်ပိုင်းကနမ်ခမ်းမြို့ဟိုနားရွာကောင်ပင်ရွာနဲ့ကောင်နောင်ဆောင်ရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့တာပါ။အာနာသိန်းစစ်တပ်ဟာစခန်းတစ်ကုန်းကနေပြီးတော့လက်နက်ကြီးနဲ့ကူပစ်ခတ်ရမှာဟိုနားရွာထဲကျလို့လူနေအိမ်တွေပျက်စီးပြီးလူကြီး3ယောက်နဲ့အသက်9နှစ်အရွယ်ကလေး1ယောက်အသက်5နှစ်အရွယ်ကလေး2ယောက်တို့လက်နက်ကြီးကြီးစားထိမှန်ဒဏ်ရာရလို့နမ်ခမ်းစီယုံကိုပို့ဆောင်စည်းကုထားရပါတယ်။ဇန်နဝါရီလ4ရက်မနက်ပိုင်းနမ်ခမ်းမြို့မှဈေးကြီးအတွင်လူနှုတ်ပြသက်ခံရပြီးတဲ့နောက်တရက် TNLA တပ်သားတွေမြို့တွင်ရက်ွက်တဲ့အတီဝင်ရောက်လှုပ်ရှားအင်အားပြပြီးအပြန်တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။ဈေးအတွင်းတပ်ခံရသူနှုတ်ကတော့ TNLA ရဲ့အခွန်ကောက်တဲ့သူတွေလို့သတင်းတွေထွက်နေပါတယ်
။ချင်းပြည်နယ်ထန်တလားမြို့မှာစံဝိုင်လ3ရက်နဲ့4ရက်နှစ်တွေမှာလူနေအိမ်တွေထပ်မံမီးရှို့ခံရတာကြောင့်နှစ်ရက်အတွင်းအိမ်ခြေ130ကျော်ထပ်မံလောင်ကျွမ်းခဲ့ပါတယ်။မီးလောင်မှုအချိန်ချင်းဖြစ်ပွားခဲ့တဲ့ထန်တလားမြို့မှာစံဝိုင်လ3ရက်နေ့က CDF ထန်တလားတပ်ဖွဲ့တွေခြေကုပ်ယူထားတဲ့ပက်ကိုစစ်ကောင်စီတပ်ဖွဲ့တွေကထိုးစစ်ဆင်လာပြီးပစ်ခတ်မှုတချို့ရှိခဲ့ပြီးတဲ့နောက်မွန်းလွဲ2နာရီဝန်းကျင်လောက်မှာစစ်ကောင်စီဘက်ကလူနေအိမ်တွေကိုထပ်မံမီးရှို့ခဲ့ပြီး4ရက်နေ့မှာလည်းထပ်မံမီးရှို့ခဲ့တယ်လို့ CDF ထန်တလားပြောရေးဆိုခွင့်ရှိသူကပြောပါတယ်ချင်းပြည်နယ်ထန်တလားမြို့မှာစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်စက်တင်ဘာလကနေစံနယ်လ4ရက်နေ့အထိ4လတာကာလအတွင်းမီးလောင်မှုအနည်းဆုံး18ကြိမ်ဖြစ်ပွားခဲ့ပြီးဘုရားကျောင်း9ကျောင်းအပါအဝင်လူနေအိမ်ခြေ800ကျော်လောင်ကျွမ်းပြကျခဲ့ရပြီးတဟာထန်တလားမြို့ရဲ့ထက်ဝက်နီးပါးလောင်ကျွမ်းပျက်စီးမှုဖြစ်တယ်လို့သိရပါတယ်
ဖမ်းဆီးခံထားရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဆိုင်ရဲ့ဇနီးနဲ့သားဖြစ်သူတို့ကိုဇန်နဝါရီလ3ရက်နေ့ညပိုင်းကကြိုက်ထုံမြို့နယ်တိမ်စရက်အပိုင်း3ခွကျေးရွာရှိနေအိမ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကနေလာရောက်ဖမ်းဆီးသွားခဲ့ပါတယ်။ဖမ်းဆီးခံရသူ3ယောက်ကတော့ဒေါက်တာအေးဆန်စနီး၊ဒေါခင်အေးမူ၊တားလတ်နေဖြိုးဆန်နဲ့အိမ်အလုတ်သမားတူဦးဖြစ်တယ်လို့မိသားစုဝင်နဲ့နှိဆက်သူတူဦးကပြောပါရယ်။ဘာကြောင့်ဖမ်းလဲဆိုတာကိုတော့မသိရသေးသလိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာလည်းမသိရသေးဘူးလို့ဆိုပါရယ်။ပြီးခဲ့တဲ့ဒီဇင်ဘာလကအလုတ်နဲ့ထောင်တန်းနှစ်နှစ်ချမှတ်ခံထားရတဲ့ဒေါက်တာအေးဆန်ကိုလည်းလက်ရှိကြိုက်မရော့အကျဉ်းထောင်မှာနောက်ထပ်အမှုပေါင်း12မှုထပ်မံဆွဲဆိုထားတဲ့အတွက်ဆက်လက်ပြီးတရားရင်ဆိုင်နေရဆဲဖြစ်ပါရယ်။
ကရင်ပြည်နယ်မြောက်မတီမြို့နယ် KNU တပ်မဟာ64ကီကောမြို့တစ်အေရီယာထဲမှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဒေသခံလူထုနေအိမ်မှာကြန့်ရှိတဲ့ပစ္စည်းတွေကိုဖျက်ဆီးထားတဲ့အပြင် Nippon Foundation ကလှူဒါန်းထားတဲ့ပညာရေးကျန်းမာရေးအတွက်အဆောက်အဦတွေနဲ့တင်ထောက်ကူအသုံးဆောင်ပစ္စည်းတွေကိုဖျက်ဆီးထားရတယ်လို့နေရပြန်ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဘက်ကကားဆိုင်ကနေတံမိုးရှိတဲ့ပစ္စည်းတွေကိုလည်းယူထားတာရှိတယ်လို့၄ကီကောမှာရှိတဲ့ကျန်းမာရေးဝန်ထမ်းတဦးကလည်းပြောပါတယ်၄ကီကောမြို့မှပြီးခဲ့တဲ့ဒီဇင်ဘာလတုန်းကစစ်ကောင်စီဘက်ကမြေပြင်တိုက်ခိုက်မှုအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်၄ကီကောမြို့တင်းနဲ့အနီးနာဝင်းကျင်ကျေးရွာ600ကျော်ကဒေသခံလူထု1000ကျော်ထွက်ပြေးတိမ်းရှောင်နေကြရပါတယ်
စစ်ကောင်စီကြောထောက်နောက်ခံအကျိုးသူလုပ်ငန်းတွေဖြစ်တဲ့မြန်မာပြည်ယာဒဂုံပြည်ယာနဲ့ APC ပြည်ယာတွေကိုတည်ယူရောင်းချခြင်းမလုပ်ဖို့နဲ့တည်ယူရောင်းချပါကဖမ်းဆီးအရေးယူသွားမယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO မြစ်ကြီးနားခရိုင်ကနေထုတ်ပြန်လိုက်ပါတယ်။ဒီအချက်တွေကို2022ခုနှစ်ဇန်နဝါရီလ10ရက်နေ့နောက်ဆုံးထားလိုက်နာဆောင်ရွက်ပေးဖို့ဒီဇင်ဘာလ4ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားတာပါ။ကချင်လွတ်လပ်ရေးအဖွဲ့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကဒါဟာမြစ်ကြီးနားခရိုင်ဒေသအတွက်ခရိုင်ဖက်ကထုတ်ပြန်ထားတာဖြစ်ပြီးစစ်ကောင်စီကိုဒေါ်လာဆန့်ကျင်ရှုတ်ချတဲ့သဘောနဲ့ထုတ်တာဖြစ်တယ်လို့ပြောပါရယ်
ရခိုင်ပြည်နယ်ကမြို့ချင်းဆက်ဆက်နေတဲ့လမ်းတချို့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကခရီးသွားတွေကိုစစ်ဆေးမှုအရင်ကထက်ပိုလှုပ်လာတဲ့အတွက်ခရီးသွားတွေစိုးရိမ်နေကြရတယ်လို့ကားဓမားတွေလည်းအခက်အခဲဖြစ်နေကြပါတယ်။အခုလိုစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ဆေးနေတဲ့နေရာတွေကတော့ပုံနှကျွန်းနဲ့ရတေးတောင်ကားလန်းကလက်ဝဲစာတိုင်တာစီနဲ့ပိန်းနှင်းချောင်းစားတဲ့ကျေးရွာနီးတွေမှာကိတ်ချပြီးခရီးသွားတွေကိုစစ်ဆေးနေတယ်လို့ရတေးတောင်မြို့နယ်အငူမော်ကားလန်းမှာပါစစ်ဆေးနေတာပါ။အရင်ကကားသမားတွေကိုလူအရေတွက်လောက်ကိုတာမေးမြန်းပေမယ့်အခုခါကတော့လူတဦးချင်းစီကိုကားပေါ်ကဆင်းခိုင်းတယ်လို့ mass တွေကိုလည်းချုပ်ခိုင်းပြီးမှတ်ပုံတင်စစ်ဆေးနေတာဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်
ခုတင်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကယားပြည်နယ်ဖူဆူမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့အရက်သား40နီးပါးအရှင်လက်လက်မီးရှို့တပ်ဖြတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဒီလုံဆောင်ချက်တွေဟာဆေးရဆွေးမှုမြောက်တဲ့အကြမ်းဖက်မှုကိုကျူးလွန်တာဖြစ်တယ်လို့ Greenie ခေါင်းဆောင်တွေ Greenie အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်။ဒီအကြောင်းကိုတော့ကျွန်မအမည်အနေစုစည်းတင်ဆက်ပေးထားပါတယ်။ကယားပြည်နယ်ဖူဆူမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့အရက်သား40နီးပါးအရှင်လက်လက်မီးရှို့တပ်ဖြတ်ခံခဲ့ရတဲ့ဖြစ်စဉ်ဟာလူခွင့်ရေးနဲ့တပ်ပိုင်းဆိုင်ရာကျင်းဝတ်တွေကိုပျောင်ပျောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့ Greenie လူခွင့်ရေးအဖွဲ့တာဝန်ရှိသူဥပညာကပြောပါတယ်
။မြန်မာသမရမှာလက်နာဆောင်ချက်မှာကျင်းဝတ်တပ်ပိုင်းဆိုင်ရာကျင်းဝတ်ပေါ့နော်ဒါသူရဲ့ကျင်းဝတ်တို့ပြောင်းချိုးဖောက်တယ်လို့ကျွန်တော်ပြောလို့ရတယ်။ကျွန်တော်တို့လူတိုင်းချင်းစံတတ်တမှုဥပဒေအရဒီတပ်ပွဲတွေမှာထိလူမရတဲ့ဟာပေါ့နော်ကျွန်တော်ကကွယ်ပေးမယ့်ဟာမှာအဓိကတော့ကျွန်တော်ပါလိုက်ဆောက်ရဲကြောင်းလေးပေါ့နော်။နောက်ပြီးတော့ပြည်သူလူထုကိုကျွန်တော်ကက်ကွယ်ပေးရမယ်ဆိုတာရှိတယ်။အဲ့တော့သူတို့ကိုယ်နိုင်ကကက်ကွယ်ပေးရမယ့်ဟာကိုကက်ကွယ်မပေးဘဲနဲ့ဟိုဖန်စီတပ်ဖြတ်မှုကဒါရှင်မင်းတင်းရာလောရတာသူတို့ကျူးလွန်တယ်လို့သူတို့ရတယ်
။ဒီဇင်ဘာလ24ရက်နေ့ကဖူဆိုလူထုကိုမီးရှို့တပ်ဖြတ်မှုတွေမှာအမျိုးသမီးကလေးငယ်တွေအပါအဝင်အရက်သားပြည်သူ38ဦးထပ်မင်းတပ်ဖြတ်ခံရမှုကို Save the Children အဖွဲ့အနေနဲ့လည်းပြစ်တင်ရှုတ်ချထားပါတယ်။လူသားမျိုးနွယ်စုအပေါ်ချိုးဖောက်မှုဖြစ်တဲ့ရာဇဝတ်မှုအပြင်ဆေးရာဇဝတ်မှုလည်းမြောက်တယ်လို့ဥပညာကဆက်ပြောပါတယ်
။နောက်တစ်ခုကဆိုရဆုံးကတော့ကျွန်တော်လူသားမျိုးနွယ်စုအပေါ်မှာသူတို့ချိုးခွန်တာပဲ။ဆေးရာဇဝတ်မှုဟိုမြောက်ပါတယ
်။ Greenie မျိုးသားတိုးတက်ရေးပါတီ KNPP အနေနဲ့လည်းလူထုအတွက်အပြင်းထန်ဆုံးတံပြန်တိုက်ခိုက်သွားဖို့ရှိတယ်လို့ KNPP အတွင်းရေးမှူးတက်ကုတင်နေကပြောပါတယ်
ဒီကရစီရောဆုံးဆုံးထိပဲပေါ့သူ့တပြန်တချောင်းရမယ်ပြထောင်တော့ဟိုပြလောက်အောင်ဆိုလူထုကိုကျွန်တော်တို့ဖွဲ့စည်းကလူထုနဲ့တန်းတည်းရတည်မယ်ဆိုတာပြောထားပြီးသားဆိုတော့ဒါတော့လူထုရဲ့ကိုယ်စားလူထုရဲ့တဲ့တံပြန်ပြလောက်အောင်ပဲ
ကယားခရီနီပြည်နယ်ဖူဆူမြို့နယ်မူဆူရွာမှာ2021ခုနှစ်ဒီဇင်ဘာလ24ရက်နေ့ကစစ်ကောင်စီရဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုကိုကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ IIMM ကိုတည်တည်အထောက်ထားတွေနဲ့တကွပေးပို့သွားမယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဝန်ကြီးဦးအောင်မျိုးမင်းကအခုလ3ရက်နေ့မှာကျင်းပပြုလုပ်တဲ့ NUG ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်အတွင်းမှာ2021ခုနှစ်နှစ်လယ်ပိုင်းကနေ2022ခုနှစ်နှစ်ဆမိုင်းအထိရှစ်လတာကာလအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒီသားခံရှမ်းလူထုတောင်းတဲ့ချီကနေရက်ကနေထွက်ပြေးတိမ်းရှောင်နေကြပါတယ်။ဒီအကြောင်းကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်။
2021ဇွန်လကစပြီး2022ဇန်နဝါရီလအထိရှစ်လတာကာလအတွင်းရှမ်းပြည်မြောက်ပိုင်းတောင်ပိုင်းမြို့နယ်တော်များများမှာတိုင်းနာလက်နက်ကင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲမြန်မာစစ်တပ်နဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေအကြာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နေရာစုံခွာထွက်ပြေးရတဲ့ဒေသခံလူထု1000ကျော်ရှိကြောင်းစစ်ဘေးရှောင်တွေကိုကူညီမှုပေးနေတဲ့ရှမ်းလူငယ်စိုက်လွိုင်းကအခုလိုပြောပါတယ
်ဟုတ်ပါပေါ့ရှစ်လတာကာလအတွင်းမှာဆိုရင်ပေါ့ဒီရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းပေါ့လေဟိုအထူးသဖြင့်တော့ဒီကြောင်မဲဒီဘောနံပါတ်2ရဲ့အဲပြီးတော့ဒီဘက်ဆိုရင်ဟိုရှမ်းတောင်ဘက်မှာဆိုရင်ကျေးတီမိုင်းကင်ပေါ့လေလေချာနီတဝိုက်ပေါ့ပြီးဆိုရှမ်းပြည်တောင်ပိုင်းဖေခုံပေါ့နောက်ပြီးတော့ဒီဟိုပေါ့လေရှမ်းပြည်မြောက်ပိုင်းဘက်မှာရှိတဲ့ဒီကုကန်တပ်ဖွဲ့နဲ့တိုက်ပွဲဖြစ်တဲ့ဟာမှာဆိုရင်ဒီမန်ကိုလိုပါတော့ပဲလေအဲ့လိုမျိုးဆိုရင်အကုန်လုံးပြန်တွက်ကြည့်လိုက်မယ်ဆိုရင်တော့ဒီရှစ်လတာကာလအတွင်းမှာစစ်ပေးရှောင်စုပေါင်းကဒီ2000ခွဲဝန်းကျင်လောက်ရှိတယ
်စစ်ရှောင်တချို့ဟာအခုချိန်ထိနေရမပြနိုင်ကြသေးပါဘူးဒါအပြင်လက်နက်ကင်တပ်ဖွဲ့တွေကြားချင်းချင်းဖြစ်ပွားတဲ့ပဋိပက္ခတွေကြောင့်ဒေသခံရွာသားတွေဟာသူ့လူကိုယ်လူတန်တရာနဲ့ဖန်စီပြစ်ခတ်တပ်ဖြတ်ခံနေကြရပါတယ်ပြီးခဲ့တဲ့နှစ်အတွင်းမှာပဲရှမ်းပြည်မြောက်ပိုင်းတီပေါ်ကြောင့်ပဲမိုင်းကင်နမ်လန်နမ်ခမ်မူဆယ်မြွနယ်တွေမှာဒေသခံပြည်သူလူထုတွေဟာဖန်စီပြစ်ခတ်တပ်ဖြတ်ဘုံခွဲခံကြရတာ20ထက်မနည်းရှိကြောင်းလဲစစ်ဘေးရှောင်ကူညီမှုပေးနေတဲ့လူငယ်အဖွဲ့ဝင်တဦးကပြောပါတယ် အခုလိုတိုက်ပွဲပြစ်ပတ်ခတ်ဖြစ်ပွားနေတဲ့ဒေသမှာမိမိအသက်အန္တရာယ်ကင်းဝေးအောင်လို့အထင်မြင်မားစေတဲ့အပြုမူအသုံးဆောင်တွေကိုကိုယ်နဲ့တပါတည်းမယူဆောင်တွားဖို့တတိထားဆင်ကျင်ကြဖို့ SSPP အတွင်းရင်းမှုဘုံမူကြီးဆိုင်စုကရှမ်းစကားနဲ့အခုလိုပြောပါတယ
်မန္နီကန်ပင်တိညပ်မန်ခါကဘနေပေါ်ခေါကိုထတ်ထန
်တိုက်ပွဲကလည်းကြာမြင့်နေပြီပြစ်ပတ်ခတ်နေမြေမှာတိုက်ပွဲဖြစ်နေတဲ့ဒေသအတွင်းက RCSS နဲ့ SSPP တပ်ဖွဲ့တပ်သားနှစ်ဖက်လုံးကလည်းအခြေအနေရစစ်ဆေးနေတာတွေရှိတယ်တဖက်အဖွဲ့ရဲ့အမာခံလူတည်င်းပေးတဲ့သူလို့တန်ရာရှိတဲ့သူတွေကိုဖမ်းဆီးပြီးစစ်ဆေးတာတွေလုပ်တယ်ဒါကြောင့်အမြင်မားစေတဲ့အထောက်ထားတွေအနေရဖြစ်စေတဲ့ပစ္စည်းတွေကိုနဲ့တပါတည်းမယူဆောင်ဖို့တော့တတိထားရမှာပေါ့နော်
ဒီဇင်ဘာ30ရက်နေ့ကစပြီးဇန်နဝါရီလ2ရက်နေ့အထိမန်ကိုင်မြို့နယ်ဟိုနာအုပ်စုမှာ RCSS နဲ့ SSPP ကြားတိုက်ပွဲတွေအပြင်းထန်ပြန်လည်ဖြစ်ပွားနေတာကြောင့်ဟိုနာအုပ်စုထဲကကျေးရွာ9ရွာကရွာသား1000ကျော်ဟာပေးလူရကိုထွက်ပြေးတင်းရှောင်နေကြရပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာစစ်တပ်နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ဟိုနားရွာဒေသခံ6ဦးလက်နက်ကြီးကြီးထိမှန်ဒဏ်ရာရခဲ့ပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာဇန်နဝါရီလ3ပိုင်းကစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့တို့တိုက်ပွဲဖြစ်ပွားစဉ်အတွင်းလူနေအိမ်တွေထပ်မံမီးရှို့ခံရတာကြောင့်အိမ်ခြေ130ကျော်ထပ်မံလောင်ကျွမ်းခဲ့ပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ။သရရှင်တွေအခုနားဆင်ကြတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။သရရှင်တွေနဲ့ VOA မြန်မာပိုင်းကိုဝေဖန်ကြံပေးခြင်းနဲ့တင်တောင်းခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကတင်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့0932312555ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ကရင်ပြည်နယ်လေကိတ်ကော်မြို့မှာဒီဇင်ဘာ25ရက်နေ့ကသတင်းတောက်ဆိုင်းဝင်းအောင်ခေါ်အေးဆိုင်ကအသက်ခံရတဲ့အမှုနဲ့ပတ်သက်လို့UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ် Audrey Azoulay ကပြစ်တင်ရှုတ်ချလိုက်ပါတယ်။ဆိုင်းဝင်းအောင်ဟာလေကိတ်ကော်မြို့မှာဖြစ်သွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တွေအကြောင်းသတင်းယူရင်းမြန်မာစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်တည်ဆုံသွားခဲ့တာလို့ UNESCO ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာကိုးကားဖော်ပြထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အနေနဲ့မြန်မာအရေးကူညီခြင်းမြန်မာခီးစဉ်ဖြတ်ပြီးလူခွင့်ရေးပြဿနာအရင်ရှင်းတဲ့နယ်လို့နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့ AI ကဒီကနေ့ပြောကြားလိုက်ပါတယ်မြန်မာစစ်ကောင်းဆောင်ကိုပယ်ထားတဲ့အာဆီယံဘုံသဘောထားကနေခွတ်ထွက်ပြီးဟွန်ဆန်အနေနဲ့နီးလမ်းမကျတဲ့တန်တမာရေးကိုတုံးဖို့လုပ်နေတာကြောင့်ကောင်းကျိုးတဲ့ဆိုးကျိုးဖြစ်စေလိမ့်မယ်လို့နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့အဒိတာဆိုင်ရာသုတေသနလုပ်ငန်းညွှန်ကြားရေးမှူးကဆိုပါတယ်ဟွန်ဆန်အနေနဲ့မြန်မာနိုင်ငံကိုမနှက်ဖြန်သွားဖို့ပြင်ဆင်ထားတာကြောင့်အာဆီယံအဆင့်မြင့်အစည်းအဝေးပွဲတွေကနေအပယ်ခံထားရတဲ့အာနာသိန်းကောင်းဆောင်ဘူဂျုံမူဂျင်းမေအောင်လိုင်းအတွက်အာဆီယံဘုံသဘောထားအပေါ်အတိတ်ပဲနှစ်ခွဖြစ်သွားစေနိုင်တယ်လို့ Amnesty International ရဲ့ဒုညွန်မူ Emmalin Gill ကပြောပါရခင်ဗျာကဇက်စတန်နိုင်ငံကအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းဒီကနေ့လူဒါဇင်နဲ့ချီတည်ဆုံခဲ့ပြီးတဲ့နောက်ဆန္ဒပြမှုတွေကိုဖြိုခွင်းဖို့အတွက်ရုရှားဥဆောင်တဲ့စီးရစ်မှာမိတ်အုပ်စုကတပ်ဖွဲ့တွေကဇက်စတန်ကိုဒီကနေ့ဆေလွတ်လိုက်ပါတယ်။လောင်စာစီဆေးတွေတက်လာတာကိုရက်ဆက်ဆန္ဒပြကတဖြည်းဖြည်းကြီးထွက်လာတာကြောင့်တချိန်ကဆိုဗီယက်ပြည်ထောင်စုလက်အောက်မှာရှိခဲ့ပြီးနိုင်ငံရေးအရာတည်ငြိမ်မှုအရှိဆုံးလို့ယူဆခဲ့ကြတဲ့ကဇက်စတန်နိုင်ငံဟာဆယ်စုနှစ်တွေအတွင်းအကြီးမားဆုံးပဋိပက္ခတွေနဲ့ရင်ဆိုင်နေရတာပါ။မြောက်ကိုရီးယားမြစ်ဆိုင်တုံးပြစ်လွတ်ခဲ့မှုအပေါ်အမျှော်မြင်ရှိစွာနဲ့ရေရှည်လက်တွဲပါရေရှည်အတွက်ပါလှုပ်တင်တယ်လို့ပါဝင်ပတ်သက်နေတဲ့နိုင်ငံတွေကိုတရုတ်ကတိုက်တွန်းပြောကြားလိုက်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနကအဲ့ဒီလိုတိုက်တွန်းပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းညုတ်ကိုကိုဇော်ဝင်းလိုင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရင်းမှုကမတ်ဆူမွန်ဖြစ်ပြီးတော့အတန်လွင်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာရှွန်ကာလီနဲ့ PJ Elliot တို့ဖြစ်ပါတယ် View American တိုင်ရဲ့ကျသောပရင်းနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.